Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် January 22ရက်စနေနေ့မနေ့ဖက်ဒါလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလာမီတာ109ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဒါလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်ပြတ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပြောပြပေးပါပါအမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုကျူးကျော်လာရင်တုံ့ပြန်မှုအတွက်အသင့်ရှိနေတယ်လို့အမေရိကန်ကပြောလိုက်ပါတယ်အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ပထမဆုံးချိန်ဖြစ်တဲ့တောက်ချန်နေကအွန်လိုင်းကနေတွေ့ဆုံဆွေးနွေးကြပါတယ် Total နဲ့ Chevron တို့ကမြန်မာနိုင်ငံကနေထွက်သွားတော့မယ်လို့ကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ထူးခြားတဲ့သတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းဖိပိုးချက်ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်မှုစီစဉ်ထားပါတယ်ဆက်သွယ်မေးမြန်းချက်တစ်ခုတည်းမှာဆိုရင
်ကျွန်တော်တို့ပြည်နယ်မှာတော့ဒီအကြမ်းဖက်လုပ်ငန်းကဘယ်သူကနေဆက်လဲဆိုတော့ကျွန်တော်တို့မေးရမှာပေါ့နော်အခုကပြည်သူတွေကငင်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုနေတာကိုဒီစေအုပ်စုကအကြမ်းဖက်နေနေတယ
်အကြမ်းဖက်လုပ်ရတွေကိုအားပေးကူညီနေတယ်လို့မြန်မာစစ်ကောင်းဆောင်ကဆွဆွဲလိုက်တဲ့ပေါ်တိုင်းရင်းသားကောင်းဆောင်တချို့ကတုတ်ပြန်လိုက်တဲ့သတင်းထဲမှာအပြည့်စုံကိုမကြခင်ပဲနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့တနေရာကနေတနေရာကိုကုန်ပစ္စည်းတယ်ဝူတာတွေကိုတင်းကျပ်လိုက်တဲ့သတင်းဒါအပြင်ကိုယ်စိမ်းနှုံးတွေကြီးမြင့်နေတဲ့အတွက်ပြည်သူတွေအခက်အခဲတွေ့နေတဲ့သတင်းပေးပို့ချက်စတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့စီစဉ်ထားပါတယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုတော့ထူးခြားတဲ့သတင်းတွေကိုကျွန်တော်နဲ့ဒေါခင်မျိုးသက်ကတင်ပြပေးမှာပါခင်ဗျာ
အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုရုရှားကျူးကျော်လာရင်တုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့တောက်ချန်နေဆွေးနွေးပွဲပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကထပ်မံပြောကြားလိုက်ပါတယ
် We've been clear if any Russian military forces move across Ukraine's border that's a
ကျွန်တော်တို့ဘက်ကရှင်းပါတယ်တကယ်လို့ရုရှားတပ်တွေယူကရိန်းနယ်စပ်ကိုဖျက်လာမယ်ဆိုရင်ဒါကနောက်ထပ်ကျူးကျော်လာပါအမေရိကန်နဲ့မဟာမိတ်တွေမိတ်ဆွေတွေဘက်ကဒစုဒစီးတဲ့အလင်းအမြန်ပြင်းပြင်းထန်ထန်တုံ့ပြန်တာကိုခံရမှာပါလို့ပြောသွားတာပါယူကရိန်းနယ်စပ်မှာချထားတဲ့တပ်တွေကိုရုရှားဘက်ကပြန်ရုပ်သိမ်းဖို့အတွက်အနောက်နိုင်ငံတွေကတောင်းဆိုနေချိန်မှာပဲရုရှားကတော့ဥရောပအရှိနဲ့အလဲပိုင်းမှာ NATO မဟာမိတ်ဖွဲ့လှုပ်ရှားမှုတွေရပ်တန့်ဖို့နဲ့ယူကရိန်းကို NATO ဖွဲ့တဲ့အဝင်မခံဖို့တောင်းဆိုနေတာဖြစ်ပါတယ်မိနစ်90ကြာသူတို့နှုတ်တွေ့ဆုံပွဲကဒီသတင်းပတ်တွေအတွင်းအမေရိကန်ရုရှားအရာရှိတွေရဲ့ဓာတ်ရိုက်တွေ့ဆုံပြောကြားမှုတွေက၄ချိန်မြောက်ပါရုရှားလုံခြုံရေးအတွက်စိုးရိမ်မှုတွေအပေါ်အမေရိကန်နဲ့မဟာမိတ်တွေဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေအတွက်ပြင်ထားပေမဲ့ရုရှားကကျူးကျော်လာမယ်ဆိုရင်ယူကရိန်းကိုအကာအကွယ်ပေးမယ်သဘောထားတွေကတော့အပြောင်းအလဲမရှိဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးကလည်းယူကရိန်းကိုကျူးကျော်ဖို့လုပ်နေတယ်ဆိုတာကိုထပ်မံညွှန်းဆိုခဲ့ပါတယ
်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိတာတို့ပထမဆုံးအကြိမ်ဖြစ်တောက်ကြနေကတရားဝင်အွန်လိုင်းကနေတွေ့ဆုံရမှာတရုတ်နိုင်ငံရဲ့စီးရေးအရချက်ထွင်မှုတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။မိနစ်80ကြာဆွေးနွေးပွဲမှာအချိန်တော်တော်များများကိုတရုတ်နိုင်ငံအရေးအတွက်ဆွေးနွေးခဲ့ဖြစ်ကြောင်းနဲ့ဆွေးနွေးခဲ့တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ထိုင်ဝမ်ကျွန်းအပေါ်တရုတ်နိုင်ငံကရန်လိုတဲ့လုပ်ရည်တိုးလာတဲ့အပေါ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကစိုးရိမ်နေကြတာပါ။တရုတ်အစိုးရကထိုင်ဝမ်ဟာတရုတ်ပိုင်နဲ့ဖြစ်ပြီးလိုအပ်ပါကအင်အားသုံးဖြည့်ရှင်းသွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကစင်အားတိုးချဲ့ထားသလိုအရှေ့တရုတ်ပင်လယ်ပြင်တွင်းကကျွန်းတွေကိုလည်းတရုတ်နဲ့ဂျပန်အငင်းပွားမှုတွေဖြစ်ပေါ်နေတဲ့အပေါ်မှာဂျပန်ကစိုးရိမ်မှုတွေရှိနေပါတယ်။မြောက်ကိုရီးယားက3နှစ်ကျော်လောက်ရပ်ဆိုင်းထားတဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုပြန်စာကောင်းစမယ်လို့ဒီသတင်းပတ်စောစောပိုင်းမှာပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။နျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့စိုးရိမ်မှုတွေကိုသမ္မတဘိုင်ဒင်နဲ့ဆွေးနွေးပြခဲ့တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်ရဲ့ရန်လိုမှုတွေကိုတုံ့ပြန်ဖို့အတွက်စီးရေးစွမ်းအင်ကိုချက်ချင်းမြင့်တင်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဦးဆောင်တဲ့အာဏာရအလုသမားပါတီရဲ့ပေါ်လစ်ဘျူရိုအစည်းအဝေးမှာကြာတာပတိနေ့ကချမှတ်ခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
။ရီမင်မာတောက်ချန်တွေကဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်ဖွဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်းအနည်းဆုံး80သေဆုံးသွားပြီးအင်တာနက်လိုင်းတွေပါပြတ်တောက်ကုန်တာအတွက်စိုးရိမ်ရသလိုဒေါသလည်းထွက်ရကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းတွေကပြောပါတယ်။ရေမင်းနိုင်ငံအရှေ့မြောက်ပိုင်းဆာရာမြို့ကရွှေပြောင်းဒုက္ခသည်အများစုရှိနေတဲ့ယာယီစခန်းအဆောက်အဦးကိုမ မင်းအစောပိုင်းလေချောင်းနဲ့တိုက်ခိုက်ခဲ့တာကြောင့်တေဆုံးဒဏ်ရာသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါပါဝင်နေတာပါနိုင်ငံတကာချက်ချင်းတွေအသင်းကတော့တေဆုံးဒဏ်ရာသူပေါင်းအနည်းဆုံး100လောက်ရှိပြီးဒါလက်ခံနိုင်ကြမရှိဘူးလို့ပြောပါတယ်ရီမမာဖြစ်ပေါ်တဲ့နောက်လေချောင်းတိုက်ခိုက်မှုကတော့ဟိုတဲတာမျိုးဘောရုံကနဲ့မှာကစားနေတဲ့ကလေး၃ကိုတေဆုံးခဲ့ပြီးအနည်းဆုံး9ဒဏ်ရာရခဲ့တယ်လို့အဲ့ဒီက Save the Children ဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုကနေမြို့မှာရှိတဲ့ရီမင်ရဲ့အဓိကဆက်သွယ်ရေးစင်တာကိုပျက်စီးစေတယ်လို့နိုင်ငံတလွားကအင်တာနက်လိုင်းတွေပြတ်တောက်ခဲ့ရတာဖြစ်ပါတယ်။ယီမင်ကုလသမဂ္ဂအဖွဲ့ကတော့ဟိုဒေတာမျိုးတိုက်ခိုက်မှုကယီမင်နိုင်ငံသားတွေအတွက်အစားအစာနဲ့လုံခြုံရေးတင်ပို့ပေးရမှာတိတ်အရေးပါတဲ့စိတ်ကမ်းတွေကိုထိခိုက်စေလို့အထူးစိုးရင်ရတယ်လို့ပြောပါတယ်။ဒီတိုက်ခိုက်ခံရတဲ့မျိုးနှစ်မျိုးလုံးကအီရန်ကအကူအညီပေးနေတဲ့ဟူသီတပုံတွေထိန်းချုပ်ထားတဲ့မျိုးတွေပါ
။ကမ္ဘာကြီးမှာအရေးပေါ်ဖြစ်ရှိရမယ့်ကိစ္စရပ်ကြီး၅ခုကိုရင်ဆိုင်နေရပြီးတော့ကမ္ဘာတလောမှာညင်ညင်ညွတ်ညွတ်နဲ့အများဆုံးလှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးပြောဆိုလိုက်ပါတယ်။အရေးတကြီးဆောင်ရွက်ရမယ့်ကိစ္စတွေကတော့COVID-19 ကာယရောဂါ၊ကမ္ဘာလုံးဆိုင်ရာငွေကြေးပြဿနာ၊ရာသီဥတုပြောင်းလဲမှု၊ဥပဒေမဲ့နေတဲ့ Cyber Internet ၊ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဖြစ်လဲလို့လည်း2022ခုနှစ်အတွက်ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေကိုကုလသမဂ္ဂတွေ့ရင်ညီလာခံမှာတောက်ချာနေကပြောကြားစဉ်မှာအတွင်းရေးမှူးချုပ်ကထည့်သွင်းပြောဆိုခဲ့တာပါ။ COVID-19 တုံ့ပြန်ဆောင်ရွက်ရမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးပေါ်လှုပ်ဆောင်တာမျိုးလုပ်ရပါမယ်အထူးသဖြင့်တော့တကဘာလုံးကာကွယ်ဆေးထုတ်ဖို့ကိစ္စတွေမှာကြန့်ကြာနေပါတယ်ကာကွယ်ဆေးထုတ်လုပ်သူတွေအနေနဲ့တစ်လကိုကာကွယ်ဆေးအလုံးပေါင်း 1.5 ဘီလီယံလောက်ထုတ်နေပေမဲ့ခွဲဝေသုံးစွဲမှုမှာတော့အတော်ကိုပဲမညီမညာဖြစ်နေတယ်လို့ပြောဆိုခဲ့ပါတယ်ကာကွယ်ဆေးတွေကိုနေရာတိုင်းမှာအသုံးပြုနိုင်ဖို့လိုပါတယ်လို့အတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်ကမ္ဘာငွေကြေးစနစ်ဟာလည်းကျင်းဝတ်သိက္ခာပြတ်နေပြီးချမ်းသာသူတွေကိုမျက်နှာသာပေးကာဆင်းရဲသူတွေကိုအပြစ်ပေးတယ်လို့ဖြစ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ပြည်ဝင် American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92မီတာ32 kHz 633နဲ့9383 92မီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာ February 7ရက်နေ့အာဏာသိမ်းခဲ့တဲ့အတွက်မြန်မာစုအနေနဲ့လက်တွဲဆောင်ရွက်နေတဲ့သူတို့စီမံကိန်းတွေကိုရပ်ဆိုင်းတော့မယ်လို့ပြင်သစ်ခြေဆိုင် Total Company နဲ့ American ခြေဆိုင် Chevron Company တို့ကကြေညာပါတယ် Total Company ကသူတို့ဟာမြန်မာနိုင်ငံမှာ February 7ရက်နေ့အာဏာသိမ်းမှုကိုအစတည်းကရှုံချခဲ့တယ်လို့မြန်မာနိုင်ငံတွင်းကသူ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းခဲ့ကြောင်းနဲ့သူနဲ့ Chevron တို့ဟာရတနာရှင်နယ်မြေကတဘာဝထမ်းငွေကိုအတူတည်းဆက်ထုတ်ခဲ့တာဖြစ်ပေမဲ့ဒါဟာဒေသခံတွေအဓိကလိုအပ်နေတဲ့လျှက်စစ်ရဖို့ဖြစ်တယ်လို့သူတို့ဝန်ထမ်းတွေတရားစွဲမခံရဖို့အထမခန်းစီတာမခံရဖို့ဖြစ်ကြောင်းဒါပေမဲ့မြန်မာနိုင်ငံအခြေအနေကလူခွင့်ရရဥပဒေစိုးမိုးရေးမှာပါဆက်ပြီးစိုးစိုးဝါးဝါဖြစ်နေတာကြောင့် contract စာချုပ်ကုန်မဲ့နောက်6လအထိပဲဆက်လုပ်တော့မယ်လို့ကြေညာပါတယ် Chevron ကလည်းမြန်မာနိုင်ငံလက်ရှိအခြေအနေကြောင့်ရတနာတဘာဝထမ်းငွေစီမံကိန်းတွေပြန်လည်တုံ့တက်ရမှာမူလစီစဉ်ထားတယ်လို့လုပ်ဖို့မဖြစ်နိုင်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်မလုပ်တော့ဘူးလို့ကြေညာချက်မှာဖော်ပြပါတယ်ဒီသတင်းပြည့်စုံနောက်ပိုင်းမှာနားဆင်နိုင်ပါတယ်
88မျိုးဆက်ငိမ့်ချရင်နဲ့ပွင်လဲလူအဖွဲ့အစည်းခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူခေါ်ကိုဂျင်မီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူကိုဖြိုးစရာတော်တို့ကိုစစ်ကောင်စီကတည်ထောင်ချမှတ်လိုက်ပါတယ်သူတို့နှစ်ယောက်ကအချမ်းဖက်လောက်ရတွေကိုကျူးလွန်ခဲ့ပြီးအချမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်သွယ်လှုပ်ဆောင်ခဲ့တဲ့အတွက်လို့ဆွဆွဲပြီးစစ်ကုံရုံးမှာအချမ်းဖက်တိုက်ဖျက်ရေးဥပဒေတွေနဲ့စစ်ဆေးဆွဲချက်တင်ပြီးတော့တည်ထောင်ချမှတ်လိုက်တဲ့အကြောင်းတောက်ကြနေညသတင်းမှထုတ်ပြန်သွားပါတယ်ဆရာနာသိမှုကိုလက်နက်ကင်စကျင်တွန်းလှန်နေသူတွေကိုစစ်ကောင်စီကအချမ်းဖက်သမားတွေဖြစ်တစိကဆွဆွဲပြီးဖမ်းဆီးအကျဉ်းချနေတာပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီကိုအချမ်းဖက်အဖွဲ့ဖြစ်ကြီးညာထားသလိုဆရာသာသိမှုစကျင်နေသူတွေကလည်းဖက်စစ်တပ်ဆိုပြီးခေါ်ဆိုပြောဆိုတာတွေရှိပါတယ်ခင်ဗျာ
ခရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကစစ်ကြောင်းတွေနဲ့ထိုးစစ်ဆင်နေတဲ့အတွက်လေကေကဒေတာအပဝင်ကြေးရွာပေါင်း900လောက်ကစစ်ဘေးရှောင်တွေဟာနေရာမပြိုင်နိုင်ကြတဲ့အပြင်တောင်ရင်မြေနီးမြန်မာဘက်ချမ်းတောင်ရင်မြေတလျှောက်ဘေးလွတ်မယ်ထင်တဲ့နေရာတွေကိုအကြိမ်ကြိမ်ထွက်ပြေးပြောင်းရွှေ့နေကြပါတယ်။လက်ရှိမှာတော့စစ်ဘေးရှောင်ဥယေဟာမြောက်ရီခဲနဲ့မှာအများဆုံးပါ။ဒုက္ခသည်တွေဟာထိုင်းဘက်ချမ်းမှာတဲ့မြန်မာဘက်ချမ်းတောင်ရင်မြေတလျှောက်မှာခိုလုံနေပြီးထိုးစစ်ဆင်လာတိုင်းဘေးလွတ်မယ်ထင်တဲ့နေရာပြောင်းရွှေ့နေရတယ်လို့စစ်ဘေးရှောင်ဒုက္ခသည်တွေအခုညီပေးနေသူတူက VOA ကိုပြောပါတယ်
။ဒီဘက်ဒီနယ်ပေါ်ကလေးကတို့ခါပဲစစ်စစ်ပေါင်း1300လောက်ကျန်နေပါတော့ဒါဘက်ကောင်တွေက တန်းနေရာမှာလည်းရှိနေတာကိုကျွန်တော်သိရတယ်။ဘုရားပူများတာအဲကြောက်ခန့်နဲ့ဒီကိုဘုမအများကြီးဖြစ်နေမှာ။ဆိုတော့ကဒီဘက်တည်းရွာပြန်လို့မရဘူး။ဘုရားသူစစ်လာတဲ့ခါကျတော့အဲဒီလိုမင်းလက်ပါနေ blue ကနေတော့အစ်တက်ကောက်ပြန်လာတယ်။ကြောက်ခန့်လည်းဒီဘဘုမတော့စုအများကြီးပဲ။အဲ့လိုဖြစ်နေ။ဟိုစစ်တက်ကသူစစ်လာတယ်သူကတဖြည်းဖြည်းချုပ်သွားလိုက်။အဲအဲ့လိုမျိုးပေါ့။ဟိုရှိသွားတယ်။ကျွန်တော်ကျင်တော့ကျွန်တော်တောင်းကြော်ခံလို့ရှိတယ်။ဆိုတော့တပတ်တည်းကဟိုပြေးနေတာ။
တောင်းကြံနေမှာတော့အသက်82နှစ်ရွယ်အဖိုးကိုတူဆစ်ဆောင်ပြေးလွှမ်းရင်းဆုံးပါခဲ့ရတယ်လို့ပြောပါတယ်။ကင်းမျိုးသားနှုတ်မြော်ရေးတက်ပါဝင်ကင်းမျိုးသားကာကွယ်ရေးတက် NUG လက်အောက်ခံပြည်သူကာကွယ်ရေးတက်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတက်တွေဟာဒီဇင်ဘာ15ရက်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ
်။အီရန်ရုရှားနဲ့တရုတ်သုံးနိုင်ငံဟာအိန္ဒိယသမုဒ္ဒရာအတွင်းပူးတွဲစီရေးလက်ချက်မှုကိုတောင်းကြံနေမှာစတင်လိုက်ကြောင်းအီရန်အစိုးရသတင်းဌာနကကြေညာပါတယ်။အီရန်စစ်သင်္ဘော7စင်းပါဝင်ပြီးတော့ရုရှားကတော့ဖြတ်သင်္ဘောတစ်စင်းအပါဝင်စစ်သင်္ဘော3စင်းတရုတ်ကတော့စစ်သင်္ဘော2စင်းပါဝင်လည်းလို့အီရန်အစိုးရရုပ်မြင်သံကြားကကြေညာပါတယ်အိန္ဒိယသမုဒ္ဒရာတွင်စတူယာမိုင်1600အတွင်းဒီစီးရေးလက်ကျွတ်မှုကိုပြုလုပ်မှဖြစ်ပြီးတော့ညတိုက်ပွဲငယ်စယ်ရေးနဲ့မိသက်လက်ကျွတ်မှုတွေလည်းပါဝင်မှဖြစ်ပါတယ်ဒီ3နိုင်ငံပူးတွဲလက်ကျွတ်ရေးတွေကို2019ခုနှစ်ကတည်းကစတင်ပြုလုပ်ခဲ့တာဖြစ်ပါတယ်စစ်စင်ရေးလက်ကျွတ်မှုနဲ့တိုက်ဆိုင်စွာပဲအီရန်သမ္မတအီဘရာဟင်ရာစီဟာရုရှားကိုတွားရောက်လည်ပတ်ခဲ့ပြီးဂျာတာပရီနေကမှပြန်လည်ရောက်ရှိခဲ့ပါတယ်။ရုရှားနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကနေတဆင့်ဒေတာတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုတိုးမြှင့်သွားမယ်လို့အီရန်သမ္မတကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံဟာဒေတာတွင်းအမေရိကန်နဲ့တင်းမာနေချိန်မှာရုရှားနဲ့တရုတ်တို့နဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေပုံမလုံဆောင်လာခဲ့ပါတယ်။ရုရှားဟာလည်းယူကရိန်းနဲ့ဇာမစင်အားတသိန်းလောက်ချထားတဲ့အတွက်အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်တွေနဲ့တင်းမာနေချိန်လည်းဖြစ်ပါတယ်ခင်ဗျာ။ဗုဒ္ဓနေ့မနေ့ဖက်ထိတ်တန်းရောက်သတင်းတွေကိုဒီကမှာခင်ဗျာကျွန်တော်တို့စနေနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်တို့ကတင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကန္တာတွေမထုတ်လွှင့်မီမှာကျွန်တော်တို့သတင်းဖေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်တော့ဖို့ရှိပါတယ်ပထမအဆုံးတင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေဖြစ်တဲ့ပြင်သစ်က Total နဲ့ American က Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေကိုရမယ့်အကြောင်းကြေညာလိုက်တဲ့အပေါ်အကဲခတ်တချို့ကသတိထားကြိုဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဘော်ဖိအားပေးဖို့ရည်ရွယ်တဲ့လောက်ရဖြစ်ပေမဲ့လက်တွေ့ထိရောက်မှုရှိဖို့ဆိုလို့ရှိရင်ဥရောပတမကနဲ့ American ပြည်တော်စုတို့ကတန်ခိုက်ပိတ်ဆို့မှုတွေချမှတ်ဖို့လိုတယ်လို့လည်းထောက်ပြပြောဆိုတာတွေရှိပါတယ်အပြည့်အစုံကိုတော့ကိုညာဝင်းအောင်ကဆက်လက်တင်ပြပေးပါလိမ့်မယ
်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူအခွင့်ရေးအခြေအနေတွေဆိုးရွားကြဆင်းလာနေတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့American Chevron တို့ကဇန်နဝါရီ21ရက်တောက်ကြနေ့ကအသီးသီးထုတ်ပြန်ကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံနေတဲ့ကမ္ဘာစွမ်းအင်ကုမ္ပဏီကြီးနှစ်ခုကအခုလိုလုပ်ငန်းပြန်ရုပ်သိမ်းလိုက်တာကစစ်ကောင်စီကိုစီးပွားရေးနိုင်ငံရေးအရာအထိနာစေတယ်လို့မြန်မာစီးပွားရေးလေလာသုံးသပ်သူဦးစိန်ထီကမြင်ပါတယ
်ဒီ guest ရောင်းရငွေရဲ့ revenue က 1.4 billion ဝန်းကျင်လောက်ရှိတယ်ပေါ့အဲ့ဒီထဲမှာဟလာ total တို့ဒီဘက်က Chevron ရဲ့ ratio ကတော့၃ဘုံ၃ဘုံလောက်နင့်လာသွားတာပေါ့ဒါပေမဲ့เนาะအပြည့်ပြဆိုင်ရာကုမ္ပဏီတွေကသူတို့စင်နေပြီးထွက်ခွာသွားတယ်ဆိုရင်တကယ်နဲ့ကုမ္ပဏီလဲလက်တွန်းတာတွေဖြစ်နိုင်တာပေါ့အဲ့လိုထွက်သွားတဲ့အကျိုးဆက်ကြီးနိုင်ငံရေးအရာရောစီးပွားရေးအရာကိုစစ်ကောင်စီကိုအဲ့ဒါကကြီးမားတဲ့ဆုံးချုပ်မှုပါခင်ဗျာ
ရင်းနှီးတဲ့သဘာဝတန်ခွေလိုစွမ်းအင်ကန်တာကရတဲ့ဝင်ငွေကိုမြန်မာစစ်ကောင်စီလက်ထဲစီးဆင်းမှုမရှိရအောင်ထိန်းချုပ်ထားဖို့လူအခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုခဲ့မှုတာပါ Total နဲ့ Chevron တို့ကအခုလိုကုမ္ပဏီလုပ်ငန်းလေပတ်မှုရပ်ဆိုင်းယုံလောက်နဲ့မလုံလောက်ပဲတဆိုင်ရာနိုင်ငံအစိုးရတွေကဥပဒေပြဋ္ဌာန်းပြီးဒီစွမ်းအင်ကဏ္ဍကိုပိတ်ဆို့တန်ခတ်မှုလုပ်ဖို့လိုတယ်လို့ HRW ခေါ်လူအခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာဒါရိုက်တာဂျွန်ရှစ်ဖတန်ကတိုက်တွန်းပါတယ
် We would have preferred if Total had pressed harder to have the United States and EU to stay
Total ကငွေပေးချေတာတွေရထားပြီးလုပ်ငန်းတွေဆက်လက်လုပ်ခွင့်ရအောင်ပိတ်ဆို့တန်ခတ်တာမျိုးလိုအမေရိကန်ပြည်ထောင်စုနဲ့ EU တို့ကလှုပ်ဆောင်ရမယ့်ကိစ္စတွေအတွေ့ Total ကဒီထက်ပိုဖိအားပေးတာမျိုးကိုကျွန်တော်တို့ကဖြစ်စေချင်ပါတယ်လုပ်ငန်းတွေရမလားအစိုးရကပိတ်ဆို့တန်ခတ်မလားဆိုတာကအဓိကကိစ္စပါအစိုးရကတန်ခတ်လိုက်ခြင်းအဖြစ်ပေးချေရမယ့်ငွေတွေကိုဘဏ်ကထိန်းချုပ်ရမှာဖြစ်တာကြောင့်တိုတယ်အနေနဲ့လည်းအပြစ်တင်ခံရမှာမဟုတ်ပါဘူး
။2021ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစလို့လူအခွင့်အရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့အတွက်မြန်မာစစ်ကောင်စီပေါ်ဖိအားပေးတဲ့အနေနဲ့စွမ်းအင်ကန်တာတွေမှာပါ ဥပဒေနဲ့ဒဏ်ခတ်ရေးယူမှုချမှတ်ဆောင်ရွက်ဖို့ကိုအမေရိကန်အစိုးရကရောပြင်သစ်အစိုးရတွေကပါပြက်ကွက်နေသေးတယ်လို့ HRW ရဲ့ John Shifton ကထောက်ပြပါတယ
် Should the United States have done more? Yeah. President Biden should have pressed harder on President Macron.
အမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်ပိုလှုပ်တင်သလားဆိုရင်တော့သမ္မတဘိုင်ဒန်အနေနဲ့သမ္မတအိုမက်ရန်ပေါ်ဒီကိစ္စနဲ့ပတ်သက်လို့လက်ခံလာအောင်ဒီထက်ပိုပြီးပြရားပေးတင်ပါတယ်တကယ်တမ်းမှာတော့ EU နဲ့ပြင်သစ်အစိုးရတို့ရဲ့ပြက်ကွက်မှုကြောင့်ဖြစ်ရတာပါသူတို့ကိုလှုပ်ပါလှုပ်ပါဆိုပြီးအများကဝိုင်းဝန်းတိုက်တွန်းနေတဲ့ကိစ္စကိုလှုပ်ဖို့ပြက်ကွက်ခဲ့တာပ
ါ Total နဲ့ Chevron Company တွေမြန်မာနိုင်ငံကလုပ်ငန်းပြန်လည်ယူသိမ်းသွားပေမဲ့ထိုင်းနိုင်ငံက PTTEP တောင်ကိုရီးယား POSCOIndia ONGC Japan Nippon Oil Company နဲ့တရုတ်နိုင်ငံပိုင် CNPC Company အသီးသီးမြမစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေသေးတာပါ Total နဲ့ Chevron တို့ရဲ့နေရာမှာအခြားကုမ္ပဏီကြီးတွေအစားထိုးနေရာယူလာနိုင်မလားဆိုတဲ့မေးခွန်းထုတ်မှုတွေပေါ်ထွက်လာပါတယ်စီးပွားရေးလေလာသူဦးစိန်ထေကတော့အဲ့ဒီလိုအလွယ်တကူဝင်လာနိုင်တဲ့အနေအထားမမြင်မိဘူးလို့သုံးသပ်ပါတယ်
စီဝါရေးရပဲကြည့်တယ်တရုတ်တို့လိုအနည်းငယ်ချင်းနိုင်ငံတွေကအစားထိုးတာတော့ဖြစ်လာနိုင်တယ်သို့တော်လည်းပဲချက်ချင်းလည်းငင်းသူတို့အချိန်အဟုန်နဲ့ပြန်ရဖို့ကခိန်းနေတယ်။နော်အမေရိကန်နိုင်ငံရဲ့စီဝါရေးပိတ်ဆို့မှုက NDAA မှာအဲ့ဒီမှာသူတို့ငွေပေးငွေယူနော် international transaction တွေပေါ့ဒါတွေကအမေရိကန်နိုင်ငံနဲ့ပတ်သက်နေတဲ့အခါအဲ့ဒီကန်ထိကနင်းနာမှုတွေကလာတော့မယ်စီဝါရေးမျက်နှာကိုကြည့်တယ်တေးအောင်ပေါ့ဗျာအဲ့ဒီလက်ရှိ company တွေအစားထိုးမှုမြန်ဆန်ဆန်ထိုးရမလားအဲ့ဒါကြောင့်ဒီတစ်ခါပိတ်ဆို့မှုတွေစကားစရဲ့အရှိတ်ကိုတော့အလဲထိုးတာမ
ှ2022ခုစည်းရင်းတွေအရမြန်မာနိုင်ငံဟာရေနံနဲ့သဘာဝဓာတ်ငွေကဏ္ဍကနေနိုင်ငံခြားဝင်ငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံဝန်းကျင်ရရှိတယ်လို့အာဏာမသိခင်လွှတ်တော်ဘတ်ဂျက်ကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့တင်ပြမယ့်အကြောင်းအရာတစ်ခုအားဆိုလို့ရှိရင်တော့KMPP နဲ့ KIA အဖွဲ့တွေဟာလက်နက်ကင်စက်ကျင်နေသူတွေရဲ့အကြမ်းဖက်လုပ်ရတွေကိုပူးပေါင်းကူညီနေတယ်လို့အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတောက်ကြနေစည်းဝေးမှာပြောဆိုခဲ့ပါတယ်။ဒါကို KMPP ကပယ်ချခဲ့ပါတယ်။စစ်ကောင်စီတပ်တွေကအရသားတွေကိုရဲအဆက်ဆက်တိုက်ခိုက်နေတာကြောင့်ပြန်လည်ခုခံနေရတာသာဖြစ်တယ်လို့ KMPP ပြောခွင့်ရနဲနယ်ဖလိုးကပြောဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မြန်းထားပါတယ်
။ဟုတ်ကဲ့နေပြည်တော်မှာမနေ့ကလှုပ်တဲ့စစ်ကောင်စီရဲ့ဒီနှစ်ပထမဆုံးအစည်းအဝေးတင့်မြင့်ဆောင်2022ထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ကြရမှာအာဆီယံဘုံသဘောတူညီချက်နံပါတ်၁ဖြစ်တဲ့ပါဝင်ပတ်သက်သူများနဲ့အကြမ်းဖက်မှုရရေးဆွေးနွေးဖို့ထည့်ပြောခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဒီနှစ်ပြည်ကနေလက်နက်ကိုင်ပဋိပက္ခအကြောင်းတွေပြောရမှာတော့ KNPP အပေါ်အခုလိုအကြမ်းဖက်မှုတွေကူညီပူးပေါင်းလုပ်နေတာကိုဗိုလ်ချုပ်မှုကြီးကပြောလာတဲ့အတွက်KNPP ရဲ့နိုင်ငံတကာနဲ့မဟာမိတ်ရေးအပြောခွင့်ရနဲ့ဖလူကအခုလိုတုံ့ပြန်လိုက်ပါတယ
်။ကျွန်တော်တို့ပြည်နယ်မှာတော့ဒီအချမ်းဖိတ်လုပ်ငန်းကဘယ်သူကနေစလဲဆိုတော့ကျွန်တော်တို့မေးရမှာပေါ့နော်။အခုကပြည်သူတွေကငင်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုနေတာကိုဒီစေအုပ်စုကအချမ်းဖိတ်နေနေတယ်။ပြီးတော့ခုနကကျွန်တော်တို့ KNPP လို့လို့အဖွဲ့ကိုဆွတ်ဆွဲရဲဆိုတော့လည်းကျွန်တော်တို့ KNPP က10နှစ်ဝန်းကျင်လောက်ကျွန်တော်တို့ငင်းချမ်းရေးဖြစ်စဉ်နဲ့ကျွန်တော်တို့ငင်းချမ်းရေးတည်ဆုံဆွေးနွေးမှုတွေကြိုးပမ်းခဲ့တော့ညာလဲအဲစစ်အုပ်စုကဦးဆောင်တဲ့ဒီငင်းချိုင်းတွေ့ဆိုဆွေးနွေးမှုဖြစ်စဉ်ကဘယ်မှအရာမရောက်ခဲ့တော့လေဒီအနာသိမ်းမှုနောက်ပိုင်းမှာသူတို့ကအင်အားသုံးပြီးတော့ဟိုနေနေတဲ့အတွက်ကြောင့်ဒါကပြည်သူတွေဖက်ကနေကိုယ့်ကိုယ်ကာကွယ်ဖို့အတွက်ပြန်လဲခုခံတော်လှန်နေရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့ပြည်သူတွေကနေဒီအကြမ်းဖက်မှုကိုစတင်တာမဟုတ်ဘူးဒီအကြမ်းဖက်မှုကဒီစစ်အုပ်စုကနေစတင်တဲ့အကြမ်းဖက်မှုပဲဖြစ်ပါတယ
်ဒါအပြင်ကြားပြည်နယ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီအနေနဲ့စစ်သားနဲ့ရသားမခွဲတော့ပဲအကျန်းဖက်နေတယ်လို့နည်းနည်းဖလူကဆက်ရှင်းပြပါတယ
်စစ်အုပ်စုဘက်ကနေတော့ဒီသာလုံအင်အားကိုတုံးတာတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဒီဝေဟင်ကနေတိုက်ခိုက်တာတွေကျွန်တော်တို့တွေ့ရတယ်ပြီးတော့အမြောက်တွေပေါ့နော်အာတီလရီတွေတုံးပြီးတော့တိုက်ခိုက်တာတွေရှိတယ်လို့ဒီအရသားပြည်သူတွေနေထိုင်တဲ့နေရာတွေမှာဥစား indiscriminate ပေါ့နော်ရန်တမ်းပြီးတော့မှပြစ်ခတ်တာမျိုးတွေရှိတယ်ပြီးတော့ဒီလိုဘာသာရေးအရထွတ်မြတ်ထားတဲ့နေရာတွေကိုလည်းပြတ်မှတ်ထားပြီးတော့တိုက်ခိုက်တာတွေရှိသလိုအရသာပြည်သူနေအိမ်တွေအရသာပြည်သူပိုင်ဆိုင်တဲ့အဆောက်အုံတွေတဲ့ဝင်ပြီးတော့နေထိုင်တာမျိုးတွေရှိသလိုဖြစ်စီရလည်းရှိတယ်ပြီးတော့အဲ့ထက်ရုပ်ဆိုးတာကတော့သူတို့ရဲ့အလောင်းတွေကိုအရသာပြည်သူအိမ်တွေထဲမှာထားခဲ့ပြီးတော့မှထွက်သွားတာမျိုးတွေရှိသလိုအိမ်နောက်ဖေးတွေမှာမြင့်ထားတာမျိုးတွေလည်းရှိတယ်ပြီးတော့သူတို့အလောင်းတွေကိုသူတို့မရှင်းနိုင်တဲ့ခံယူမှာဆိုလို့ရှိရင်အရသာပြည်သူရဲ့အိမ်ထဲကိုထည့်ပြီးတော့ဒီနေ့ပါတခါလေးမီးရှို့လိုက်တဲ့အေမတမယုတ်ဆူရဲ့ဥစားလောက်ရောက်မျိုးတွေလောက်သွားတယ်လဲကျွန်တော်တို့သိရတာပေါ့နော်ဆိုတော့အဲ့လိုလောက်ရောက်ပြီးကြောင်းလဲပဲကျွန်တော်တို့ပြည်နယ်ထဲမှာဆိုလို့ရှိရင်အခုစီဘေးရှောင်းတွေက tin khwe cho law thi shi twa yu bo no ku su lo shin di cb shang ni ya le thwe pi tin shang ni ya le pi lo ho a sa yi sa mlon law mu ri siwa mlon law mu ri nei yin san ni ya de lo tu lu ye long chou ye twe le ni ni sin ne a mya bo no su yin ni ya de chin ni myu yauk ni ba le khmyar
chin ni ya ma bo chou mu ji me yauk lai ba ka ka ya data a twin ti nyain bo set lou saung le shi de lo pyo la da ko le nen ne phlo ga a ku lo pyan pyo lai ba de
se kaun si ya ro di pi ne ko pyan le so mu nai ho te bo no se au chou yi ne set twa nai bo twe pyan lou ni da phit de tru ye nei mi so mu yi phit sin ma so lo shi ka tru phe ka ni a chan phe pi lo lou twa da ri shi de twe chaung pi tu ri ka ni le ne kan pi lo ku khan တော်လန်နေရတဲ့အနေထားမျိုးဖြစ်တာပေါ့နော် KMPP ကလည်းပြည်သူနဲ့တာဒီရတည်တဲ့အဖွဲ့အစည်းဖြစ်တဲ့အလျောက်လည်းပြည်သူနဲ့အတူခုခံကာကွယ်နေရတာဖြစ်ပါတယ်ခင်ဗျာ
တစ်ချိန်တည်းမှာစစ်ကောင်စီဥက္ကဋ္ဌပြောလာတဲ့အကြမ်းဖက်မှုတွေပါဝင်သူတွေနဲ့အကြမ်းဖက်မှုတွေရရေးဆွေးနွေးဖို့အပေါ်မှာလည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါခဲ့တဲ့နဲ့နဲ့ဖလို့က
ဒီချိန်မျိုးမှာတော့အခွင့်လန်းတော့ခက်လိမ့်မယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီစစ်ကောင်စီဖက်ကနေတကယ်ပဲဆန္ဒဘယ်လောက်ရှိတယ်လဲဆိုတာကျွန်တော်တို့ကြည့်ရမှာပေါ့နော်ဟိုငြိမ်းချမ်းရေးဖြစ်စဉ်ကာလတုန်းကတော့မှငြိမ်းချမ်းရေးလူချင်းတဲ့ဆန္ဒအစစ်အမှန်ရှိဖို့လိုတယ်လို့ပြောတာလည်းသူတို့ပဲဒါပေမဲ့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးမဖြစ်ပေါ်လာအောင်ဟိုဟန်တာပြီးတော့ဆွေးနွေးရလဲသူတို့ပဲအခုကြတော့ဟိုတပန်တိုင်းပြည်ရဲ့အာဏာကိုပြန်သိမ်းပြီးတော့မှတိုင်းပြည်ကိုအကြမ်းဖက်နီးနဲ့အုပ်ချုပ်နေတဲ့အခါမျိုးမှာပြည်သူပြည်သားတွေအနေနဲ့လည်းဒီလိုဆွေးနွေးမှုမျိုးတွေကိုအယုံကြည်ရှိမှာမဟုတ်ဘူးဆိုတော့ဒီလိုယုံကြည်မှုအင်မတန်မှနေပါနေတဲ့အနေအထားမျိုးမှာတော့ပြည်သူဆွေးနွေးဖို့ဆိုတာတော့ခေရင်လိမ့်မှာပေါ့
အခုလိုယုံကြည်မှုပြပြလာချိန်မှာအဖြစ်မဲ့ပြည်သူတွေအကာအကွယ်ရဖို့နိုင်ငံတကာအနေနဲ့လည်းလေးမပြန်သက်ရဆုံးသတ်မှတ်ပြီးလူသားချင်းစာနာမှုအကူအညီပေးဖို့KNPP အနေနဲ့ KNU KN မျိုးသားအစည်းအရုံးနဲ့ CNF ချင်းမျိုးသားတဲဦးတို့နဲ့ပေါင်းပြီးပူးတွဲညှိနှိုင်းချက်ထုတ်ခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းဆက်တော်မင်းများတင်ပြခဲ့တာပါ။အခုဆက်လက်ပြီးတင်ပြမယ့်အကြောင်းအရာကတော့ရန်ကုန်မြို့ကနေမုံရွာကိုသွားတဲ့ခီးသည်တင်ရင်လိုင်းမှာလက်နက်ခဲယံတချို့ရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ကုန်ပစ္စည်းတချို့ကိုတနယ်ကနေတနယ်မတည်ရဘူးလို့စစ်ကောင်စီကကန့်သတ်လိုက်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမောင်ကဆက်လက်ပြီးပြောပြပါလိမ့်မယ်။
မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီတပ်တွေကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေချင်းလုံခြုံရေးနဲ့တိုက်ခိုက်ရေးအထောက်အကူဖြစ်နိုင်တဲ့ပစ္စည်းတွေအဓိကပါတဲ့ကုန်ပစ္စည်း19မျိုးပို့ဆောင်တာကိုစစ်ကောင်စီကတားမြစ်လိုက်ပါတယ်။တနယ်ကနေတနယ်ပေးပို့လို့မရလို့တတ်မှတ်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာ CCTV အသေးစားအဝေးတိုင်း drone ယာဉ်ကင်မရာတက်ခဲဝါယာကြိုးအက်စစ်ရမ်းမုံမီးသွေးစတဲ့ပစ္စည်းတွေပါသလိုရွှေတဲ့ကော်စတီတန်တဲ့ရေပိုက်နဲ့အစားအသောက်အကျော်အလွန်အများအပြားမတင်ဆောင်ရဘူးလို့လည်းထုတ်ပြန်ထားတာပါအဝိထေအများအပြားနဲ့ပျောက်ကြားတူညီဝတ်စုံတွေကိုလည်းပို့ဆောင်လို့မရဘူးလို့တားမြစ်ထားပါတယ်ကန့်သက်ကုန်တယ်တွေထဲမှာကုန်တယ်တွေခီးတယ်တွေပုံမှန်တင်ဆောင်နေတဲ့ကုန်ပစ္စည်းတွေပါတာမို့ခီးတယ်တွေအနေနဲ့အခက်အခဲဖြစ်ရတယ်လို့ရင်လိုင်းတွေအနေနဲ့လည်းလုပ်ငန်းထိခိုက်ရတယ်လို့အာကာမိုးရင်လိုင်းပိုင်ရှင်ဒေါ်သန်းသန်းက VOA ကိုပြောပါတယ်ကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းထိခိုက်နေခြင်းအခုလိုညွှန်ကြားချက်တွေကြောင့်ပိုပြီးနစ်နာရတယ်လို့လည်းဆက်ပြီးပြောပါတယ
်ခီးတယ်တွေကတော့အများအားဖြင့်ဟိုအရင်တော့ကျွန်တော်တို့ကိုဗစ်နာမည်ပေါ်တဲ့ကြက်ပြည့်ချက်တော့ဒီကလည်းတန်တာလက်ဆက်တွေပေါ်မှာရတဲ့ဆက်တွေဒီဥမာရန်ကုန်နေမှာတော့ဒီပေါ်မယ်ရန်ကုန်ကအခုဒီကနေ့မှတည်းတန်တာလက်ဆက်တွေနဲ့ဆိုတော့ဟာကြီးကတော့ပိုပြီးတော့ဖြစ်နိုင်တယ်နော်အကြောင်းမျိုးကြောင့်မှတော့လည်းဒီမှာဒီအတွက်ဒီဒီဒီဒီဒီပြည့်ချက်တွေမှာတော့တက်ခံမှာပေါ့နော်ဒါပေမဲ့ဒီကလည်းလုံးဝရတဲ့ဒီတော့လေ
နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုကက်ယောဂါနဲ့ဆက်သုံးစီဈေးမြင့်တက်မှုတွေကြားကုန်တယ်ဆောင်မှုကိုပါကန့်သက်ခံရတဲ့အတွက်ပိုပြီးခက်ခဲစေတယ်လို့နောက်ထပ်ရင်လိုင်းပိုင်ရှင်တယောက်ကလည်းပြောပါတယ
်ဒီကောကိုယ်ကတော့ယောဂါရဲ့တက်ချက်လာပြီးလို့ဆိုတော့ယောဂါကိုနိုင်ငံရေးရောပေါ့ကိုရဲ့နော်အားကြောင့်စီးပွားရေးတမဆိုပြောပြောတယ်ပေါ့ကိုရောစီလောက်စားတယ်ပေါ့ကိုရဲ့စစ်တာရေးပြူလာရေးရှိနေတော့သူတို့ယူကပေါ်တယ်တို့သူတို့ဆံပြူတိတ်လာရင်လည်းခံပေါ်နော်အော်ဒီရေတော့ကလမတရားရရပြီတော်တော့ဒီကြားရခီးတာဒီလိုရတော့ကိုယ်နဲ့ဆက်ဖို့ပြီးစီးနေချင်းချင်ပါဘူ
းအဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းတွေအနေနဲ့အခက်အခဲကြားကပဲကုန်စီစီးဆင်းမှုပြတ်မသွားအောင်ကုန်ကားတွေကတော့ပုံမှန်ထွက်နေရတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်အခုစစ်ကောင်စီကကန့်တလိုက်တဲ့အတဲကပစ္စည်းအချို့ကိုလည်းတယ်ဆောင်ခွင့်မပြုဘူးလို့အစကတည်းကသူတို့လုပ်ငန်းတွေဘက်ကကန့်တတ်ထားတယ်လို့ပြောပါတယ်ဇန်နဝါရီ16ရက်ကရန်ကုန်မုံရွာသွားတဲ့မန္တလေးမင်းအဝေးပြေးခီးတဲ့တင်ကားပေါ်မှာကြည်စံနဲ့ပျောက်ကြားဝှေးဆုံတချို့ကိုမုံရွာမြို့နယ်အဝင်စစ်ဆေးရေးဂိတ်မှာလုံခြုံရေးတာဝန်ရှိသူတွေကစစ်ဆေးတွေ့ရှိခဲ့တယ်လို့စစ်ကောင်စီကဇန်နဝါရီလ20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ပျောက်ကြားယူနီဖောင်း15စုံပစ္စတိုကြီးအတောင့်100ရှာဖွေတွေ့ရှိခဲ့ပြီးဆက်ဆက်သူတွေကိုဖမ်းမိထားတယ်လို့သတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အဝေးပြေးကားလုပ်ငန်းတွေအနေနဲ့တတ်မှတ်ကုန်ပစ္စည်းတွေပို့ဆောင်ခြင်းမပြုရလို့စစ်ကောင်စီကကန့်သတ်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရမွန်ပြောပြသွားတော့ခင်ဗျာ ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါအောင်မယ်မြန်မာနိုင်ငံမှာမိဖို့ကြောင့်သုံးပစ္စည်းတွေဈေးတက်နေတဲ့အတွက်ဝင်ငွေနှဲပါလာတဲ့မိသားစုတွေအခက်အခဲကြုံနေရပါတယ်လက်ရှိအခြေအနေမှာအလုတ်အကင်လဲရှားနေတာကြောင့်အများစုကစားဝတ်နေရေးအတွက်အတော်လေးအခက်အခဲဖြစ်နေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုက်ဦးကဆက်ပြောပြပါမယ်
စစ်တကအနာသိမ့်ပြီးနောက်ပိုင်းစီးပွားရေးကျဆင်းပြီးပြည်သူတွေဝင်ဝင်နှဲပါလာနေချိန်မှာပဲကုန်စင်တုံးတွေအဆမတန်မြင့်တက်နေတာကြောင့်ပြည်သူတွေအနေနဲ့စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြပါတယ်။စီတပိတ်သားဟုကြ9000ဝန်းကျင်စီပါဝင်မိဖို့ကြောင့်သုံးကုန်ပစ္စည်းတွေအားလုံးဈေးတက်နေတာကြောင့်အင်ရှင်မတွေခက်တွေ့နေရတာပါ။ထန်းတမင်မြို့နယ်ကဒေသခံတူဖြစ်တဲ့ဒေါ်သင်းသိန်းဦးကသူ့ရဲ့အခက်အခဲကိုခုလိုပြောပါတယ်။
အော်ကွန်ဆင်တော့နဲ့ပတ်သက်ပြီးတော့ကအခုဟိုစာမိဖို့ကြောင့်သုံးပစ္စည်းတွေဆိုလို့ရှိရင်ဒီစီစားငရုပ်ချက်တော့ပေါ့နော်စီဆိုလို့ရှိရင်လည်းအရင်ကအတီးခဲ့တဲ့နေ့ကဆိုလို့ရှိရင်ဒါ2000ကျော်ဆိုရင်တပိတ်တာကားလို့ရတယ်ပေါ့နော်အခုကကျတော့စီဈေးကခောက်ချိုးတက်သွားတဲ့အခါကျတော့အခုကတပိတ်တာကိုဒီမှာရောင်းတာကတော့9000ပေါ့နော်အိမ်ဆိုင်တွေကတော့သေးကြတော့ကွာအရင်တော့ဆိုလို့ရှိရင်ဒါကစွန်းရွက်တရာဘိုးဆိုလို့ရှိရင်စီးလဲကြီးတယ်ကွာဈေးကလည်းနေတယ်အခုကျတော့အစည်းတွေကသေးလဲသေးတယ်ဈေးကတော့များလာတယ်အဲ့လိုမျိုးပေါ့နော
်စစ်တကနာသိပြီနောက်ပိုင်းနိုင်ငံတကာနဲ့ချိတ်ဆက်လုပ်ကင်နေကြတဲ့လုပ်ငန်းတော်တော်များများရပ်သွားခဲ့သလိုအရင်လိုပုံမှန်မလဲပတ်နိုင်တော့တဲ့စီးပွားရေးလုပ်ငန်းတွေလည်းအများအပြားဖြစ်နေပါတယ်ဒါကြောင့်လုပ်ကင်ရှပ်ပါဝင်ဝင်နေချိန်မှာကုန်စည်လုံးမြင့်တက်တဲ့ဒဏ်ကိုအတော်လေးခံနေရတာလို့ရန်ကုန်မြို့ကဒေါ်သေးသေးကလည်းပြောပါတယ်
မင်းမွေကကြတော့အရင်ထက်ထပ်ဝက်လောက်ရောကြသွားပြီးတော့ကုန်ကြဈေးကအရင်ထက်3ဈားလောက်ကိုပိုပြီးကုန်ကြရလို့ပြောလို့ရတယ်။အရင်ဥပမာပေါ့နော်ပြောရလို့ရှိရင်အရင်တသိန်းဝင်တယ်ဆိုအခု9000လောက်ပဲဝင်နေကွာ။ဆက်ငွေရကြတော့အရင်တုန်းကအမှ9000ပဲထွက်တယ်ဆိုရင်အခုကတသိန်းခွဲလောက်ကိုထွက်တယ်လို့ပြောလို့ရတယ်။ဘာဖြစ်လဲဆိုတော့အကုန်လုံးကဆက်ဆက်ရအရန်နေမြင့်တက်နေတဲ့အခါကျတော့တန်မာရေးချင်းတွေကလည်းမကောင်းတဲ့အခါကျတော့စီးပွားကလည်းကုန်တယ်၊စီးဈေးတွေကလည်းတက်တယ်၊စီးဈေးဆန်ဈေးအကုန်ဆားဈေးတွေတက်တယ်ဆိုတဲ့အခါကျတော့အဆင်ပြေကြဘူးပေါ့နော်ပြောရမယ်ဆိုရင်တော့တရားမှာ99ယောက်ကချင်းမကြည့်ဘူးပြောရရင်တော့အဲ့လိုမျိုးတွေဖြစ်နေကြတာအများသောအဖြစ်ပေါ့ညအမားတို့ကြားနေရတဲ့လူတွေတော်တော်များများတော့အဆင်ပြေတယ်လို့ကြားရတယ်ဆိုတာတရားမှာတရားမရှိဘူးဖြစ်နေရဟုတ်က
ကိုဗစ်ကူးစက်မှုတွေကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေရသလိုတစ်ဖက်မှာလည်းစစ်တကအာဏာသိမ်းလိုက်တာကြောင့်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့ရင်ဆိုင်နေရတာပါနိုင်ငံအတွင်းမှာလည်းငွေကြေးလည်ပတ်မှုနှဲပါနေသလိုကုန်စင်တုံးတွေလည်းမြင့်တက်နေတာဖြစ်ပါတယ်အခုတည်းအခြေအနေတွေဆိုးလာရင်ပြည်သူတွေငတ်မွတ်တဲ့အခြေအနေတွေဖြစ်လာမှာစိုးရိမ်တယ်လို့လည်းသူကပြောပါတယ်စစ်ကောင်စီအနေနဲ့ကုန်စည်တုံးပြဿနာကိုခိုင်တွယ်ထိန်းချုပ်တင်တယ်လို့လည်းဒေါ်သေးသေးကပြောပါတယ
်ဘယ်လိုဖြစ်တယ်လဲဆိုတော့ဒီကုန်စည်တုံးကြီးကိုထိန်းချုပ်စေချင်တယ်ဒီထက်တက်သွားမယ်ဆိုရင်ဝင်ဝင်မကောင်းမဲ့ဒီထက်တက်သွားမယ်ဆိုရင်ဘာဖြစ်နိုင်လဲဆိုတော့ငတ်မွတ်ခေါင်းပါးရဲ့ပြဿနာတက်လာမယ်လူတက်မှုတွေဓားများမှုတွေအဲ့လိုမျိုးမလိုလားတဲ့ပြဿနာတွေအများကြီးတက်လာနိုင်တယ်လို့ထင်တယ်ဆိုတဲ့အခါကျတော့ဖြစ်တဲ့နာကစီးပွားရေးတောင်းမလာတာကတဖြည်းဖြည်းလုံးယူရမယ်အနေထားဆိုပြီးဒီကုန်စည်လုံးတက်တာကိုတော့ထိန်းချုပ်လို့ရမယ်လို့ထင်တာပေါ့နော်အဲ့လိုထိန်းချုပ်နိုင်မယ်ဆိုရင်ကောင်းမယ်လို့တော့ယူဆမိပါတယ
်အထွေထွေစားကုန်တွေဈေးတက်နေသလိုစက်သုံးစီတွေလည်းမြင့်တက်နေပါတယ်စက်သုံးစီဈေးတွေတက်နေတာကြောင့်ဝင်ငွေထက်ဝက်လောက်ထိရောကျသွားတယ်လို့ရန်ကုန်မြို့ကငားရင်မောင်းသမားတူကလည်းပြောပါတယ
်ဟောကတည်းကတော့စီးဈေးတက်တာနဲ့ဟာအဲ့လူတွေကဈေးမရတာနဲ့ဆက်ကဲလို့မျိုးစုံရှိတာ။အားကြတော့တော့လူတွေရဲ့စီးပွားရေးကမကောင်းတဲ့အခါကြတဲ့အခါကျတော့ပုံပစ္စည်းတွေတက်တလို့မျိုးပဲ။ကိုယ်တွေဒရိုက်ဘာတွေကလည်းသူတို့လည်းဟိုမပေးနိုင်တဲ့ခါတွေရှိရတယ်။ဒီမှာ4000နဲ့3000နဲ့ပဲလိုက်ရတာ။2000နဲ့1500နဲ့ပဲလိုက်ရတာ။တော့ရင်းနှီးဆိုရင်ကားပေါင်း1000ရောက်ရတာဆိုတော့အခု1000ကျော်လောက်ပဲရတော့ထက်ဝက်ကျိုးတော့ဟာဟာတော့တော့အဲ့ဒါကြောင့်အခက်ခဲတွေတော့များစွာ
ရှိပါဘူး။ဆရာနာမသိခင်ကဓာတ်စီဈေးတလီတာချက်900ဝန်းကျင်ကနေအခုဆိုရင်1500ချက်ကျော်ဈေးဖြစ်နေပါလေ။တိုက်ပွဲတွေဖြစ်တဲ့နေရာလမ်းမဆက်သွေးခက်ခဲတဲ့နေရာတွေမှာဆိုဈေးတွေကပိုတော်မှကြီးလာပါ။မြန်မာနိုင်ငံမှာဆရာနာသိမှုရဲ့ကြေကြောင့်2020ခုနှစ်ထဲမှာလူရည်ထက်ဝက်လောက်ဆင်းရဲမွေးတေမှုတွေနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကသတိပေးထားပါလေခင်ဗျာ။
ကုန်စည်နှုတ်တက်တဲ့အတွက်ပြည်သူတွေအခက်အခဲကြုံနေရတဲ့အကြောင်းကိုသိန်းထိုင်ဦးပြောပြသွားတာပါ VOA American အတိုင်းရဲ့စနေနေ့မတက်ဖက်အတိုင်းလွင့်အစီအစဉ်တွေကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်မကြမီအချိန်အတော်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာ VOA American တိုင်ရဲ့စနေနေ့မနေ့ဘက်တန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညလိုင်းလမီတာ190 kHz 1505တို့ကနေပါဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်း나이ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးဖို့စီစဉ်ထားပါတယ်နာတော်တာဆရာမဲ့အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင
်ရန်ကုန်မြို့ကတော့စီရီတွင်သုံးတာကအစာနစာသုံးစားမကောက်မြို့နေအတီးတီးမှာသုံးတဲ့လူတွေတအားများတယ်
မကြမီထုတ်လွှင့်မဲ့သိပ္ပံနဲ့ဤပညာအစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်ခင်ဗျာ။ဒါအပြင်အပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေကြအမျိုးသမီးအစီအစဉ်နဲ့သုတဆုံလင်အမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးတော့ဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်ပါစေ။ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းနေသူတွေအကြောင်းကိုဒီတစ်ပတ်မှာတင်ပြထားပါတယ်။ဘိက္ခုနီသာသနာမှာအမျိုးသမီးတွေယဟန်ဘုရားခံယူခွင့်ဘိက္ခုနီသာသနာတစ်ချိန်ကရှိခဲ့ပေမဲ့နောက်ပိုင်းအစဉ်အလာပြောက်ွယ်သွားပြီးတဲ့နောက်နှစ်ပေါင်း1000လောက်အကြာအခုအခါမှာတော့ဒီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းသူတွေရှိလာနေပါတယ်။ကမ္ဘာပေါ်မှာရှေးအကျဆုံးကိုးကွယ်ယုံကြည်မှုဘာသာတရားတွေတဲကတစ်ခုဖြစ်တဲ့ဗုဒ္ဓဘာသာမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူယဟန်ဘုရားခံယူခွင့်ရဖို့ကြိုးစားနေတဲ့အခါမှာဘယ်လိုအခန့်အတားတွေစိန်ခေါ်မှုတွေရှိနေပါလဲ။ဒါကိုဘယ်လိုဖြတ်သန်းကျော်လွှားရင်ဆိုင်နိုင်ကြပါမလဲကမ္ဘာနိုင်ငံတချို့မှာဘိက္ခုနီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းနေကြတဲ့အကြောင်းတွေကိုအပိုင်းခွဲပြီးတင်ပြသွားမယ်အထက်ကအခုပထမဆုံးအပိုင်း1ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
လုံခဲ့တဲ့နှစ်ပေါင်းထောင်ချီဗုဒ္ဓဖျားရှင်သက်တော်ထင်ရှားရှိစဉ်ကအမျိုးသမီးတွေယဟန်ခံခွင့်ပြုတဲ့ဘိက္ခုနီသာသနာထွန်းကားခဲ့ပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဒီသာသနာကွယ်ပြောက်သွားခဲ့ပြီးအဲ့ဒါလို့ကွယ်ပြောက်ပြီးတော့နှစ်ပေါင်း1000လောက်အကြာလုံခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာတော့ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအမျိုးသမီးတွေကြိုးပမ်းလာခဲ့ကြပါတယ်။ဒီလိုဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေထဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဂျမဒါရီနီဘုန်းကြီးကျောင်းကိုတည်ထောင်ခဲ့ပြီးလက်ရှိမှာလည်းဒီကျောင်းရဲ့ကျောင်းနိုင်ဖြစ်တဲ့ဘိက္ခုနီယဟန်တတ္တလောကမဟာသီရိလည်းပါပါတယ်။သူကတော့ဆေကျော်သက်အရွယ်တက္ကသိုလ်ကျောင်းတက်နေတဲ့အချိန်လူတစ်ယောက်ထံကနေဗုဒ္ဓရဲ့တရားတော်တချို့ကိုနှာကြားခွင့်ရခဲ့ပြီးအဲ့ဒီအချိန်ကလေးကဗုဒ္ဓရဲ့တရားတော်တွေနောက်ကိုလိုက်ပါရှာမင်းရင်ကနေနောက်ဆုံးဘိက္ခုနီသာသနာထဲဝင်ရောက်ခဲ့တာလို့မိန့်ကြပါတယ်
။ When I heard this teaching on the Four Noble Truths, it had suchkind of gravitas
သစ္စာလေးပါးတရားတော်အကြောင်းကြားရချိန်မှာဒီတရားနောက်ကိုလိုက်သွားမိခဲ့တာပါဒီတရားနာရချိန်မှာကဘာကြီးတစ်ခုလုံးရက်တန်သွားတယ်လို့ခံစားရပြီးတော့ဒီတရားတော်ရဲ့မှာပဲစိတ်ကအပြည့်ရောက်ပြီးအာယုံစိုက်သွားမိပါတယ
်အဲ့ဒီလိုဗုဒ္ဓတရားတော်တွေကိုနာယူမှတ်ကြရင်ပြည်သားစုမိတ်ဆွေတစ်ယောက်ကသူ့ထန်းတဲ့ငံကိုသွားရောက်ပြီးယဟန်သုံးလခံယူခဲ့တဲ့အကြောင်းကိုလည်းဘိက္ခုနီယဟန်တတ္တလောကမဟာသီရိတည်ခွင့်ရခဲ့ပါတယ်ဒါကြောင့်အဲ့ဒီမိတ်ဆွေလိုပဲသူလည်းယဟန်ဘဝခံယူပြီးတရားအထုတ်ခြင်းခဲ့တယ်လို့ဘိက္ခုနီယဟန်မဟာသီရိကမိန့်ပါတယ
်။ I as a young teenager then said you know can I do that too?
အဲ့ဒီချိန်လုံးကတော့ဆယ်ကျော်တက်တယောက်အနေနဲ့အဲ့ဒီမိတ်ဆွေကိုသူ့လိုပဲကိုရောသာသနာဘောင်ကိုဝင်လို့ရပါမလားပေါ့။ယဟန်ဝတ်ခြင်းတယ်လို့ပြောတော့သူကအမျိုးသားမို့ယဟန်တက်ခွင့်ရကြတာဖြစ်တဲ့အမျိုးသမီးတွေကတော့ယဟန်ဘောင်ဝင်လို့ရမယ်လို့သူမထင်ဘူးလို့ပြောပါတယ်။အဲ့တော့အရှင်ဖျားကလည်းနေပါအောင်ပေါ့မူရင်းသာသနာပေါ်မှာဘိက္ခုယဟန်ယောဘိက္ခုနီယဟန်မယောတန်းတူယဟန်ဘဝခံယူခွင့်ရှိတာပဲဒီအခြေအနေဘာကြောင့်ပြောင်းသွားခဲ့တယ်လဲလို့တွေးမိပါတယ်ဒါကိုနားလည်ဖို့ဘဝရဲ့အခြေအများစုပေးပြီးတော့လေ့လာဖြစ်ခဲ့ပါတယ
်အမေရိကန်ပြည်ထောင်စုမှာအရှင်တတ္တလောကမဟာသီရိတို့လိုဘိက္ခုနီတချို့အခုချိန်မှာရှိတယ်လို့မြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာတော့တုံတမကလျာဏီဘိက္ခုနီကျောင်းရဲ့လက်ရှိကျောင်းတိုင်ဓမ္မန္တဟာထိုင်းနိုင်ငံရဲ့ပထမဆုံးဘိက္ခုနီယဟန်ဖြစ်ပါတယ်။သူဟာနိုင်ငံရဲ့ချောင်းမှာဗုဒ္ဓဘာသာကိုအထူးပြုလေ့လာပြီးတက္ကသိုလ်ဖွဲ့ရခဲ့တဲ့ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်
။
I finished my education both in Canada and India with my thesis on
Canada နဲ့ India နိုင်ငံတွေမှာတက္ကသိုလ်ဘွဲ့တွေယူခဲ့ပါတယ်။သီလရှင်တွေလိုက်နာရတဲ့သာသနာစည်းကမ်းတွေအကြောင်းကိုနှိုင်းယှဉ်လေ့လာတဲ့စာရန်တွေကိုလည်းပြုစုခဲ့ပါတယ်။သူ့ရဲ့မေတော်ကတော့ထိုင်းနိုင်ငံရဲ့ပထမဆုံးမဟာယာနသီလရှင်တစ်ပါးဖြစ်ပြီးသီလရှင်ကြောင်းတစ်ကြောင်းကိုဥဆောင်လက်ပတ်ခဲ့သူပါ။ဒါကြောင့်အရှင်ဓမ္မန္တတကိုလည်းမေတော်ဖြစ်သူကသူမရှိတော့တဲ့နောက်ပိုင်းမှာသူ့ရဲ့သီလရှင်ကြောင်းကိုဆက်ပြီးတော့ထိမ့်သိမ်းစေခြင်းခဲ့တာပါ။တပိမဲ့အဲ့ဒီအချိန်တုန်းကသာသနာပေါင်းမှာအပြည့်အဝမြုပ်နှံဖို့အတွက်သူအစဉ်သင့်မဖြစ်ခဲ့တာကြောင့်သီလရှင်လည်းမဝစ်ခဲ့သလိုတမဆက်တက္ကသိုလ်ရဲ့ဒသနိကနဲ့ဘာသာရေးဌာနမှာတက္ကသိုလ်ဆရာမအဖြစ်နဲ့28နှစ်ကြာအလုပ်လုပ်ခဲ့ပါတယ
်။ During that time I was already hosting this Dharma program.
အဲ့ဒီအချိန်တုန်းကဓမ္မသင်တန်းတွေကိုလည်းပို့ချခဲ့ပါတယ်။ဒီမတိုင်ခင်အချိန်တုန်းကတော့ဒီလိုရုပ်သံကနေပြီးတော့တရားဓမ္မပို့ချတာကိုအမျိုးသားယဟန်တွေကပဲလုပ်ခဲ့တာပါ။ဒီလိုအခြေအနေမျိုးကိုလည်းအားလုံးကနေသားကြနေပါတယ်။ဒါပေမဲ့တည့်ရသားမှာတော့တင်တန်းအတွက်မိကပ်လိမ့်နေတဲ့အချိန်မှာကိုကိုကိုမှန်နေမှာပြန်မြင်နေတဲ့မိကုန်းတစ်ခုပေါ်လာတယ်။ငါဒါမျိုးဘလောက်ကြာကြာဆက်လုပ်နေမှာလဲဆိုတဲ့အတွေ့နဲ့ကိုဘသာမှင်သက်မိနေပါတယ်။အဲ့ဒီအခိုက်အတန့်ကတော့ဆုံးဖြတ်ချက်တစ်ခုချဖို့အချိန်ဖြစ်ခဲ့တာပါပဲ။အဲ့ဒီဆုံးဖြတ်ချက်နဲ့ပဲဘေကုနီသာသနာတွေကိုသူဝင်ခဲ့တာပါ။ဗုဒ္ဓကိုတော်တိုင်ကအမျိုးသားယဟန်နဲ့အမျိုးသမီးယဟန်မှဘိက္ခုနဲ့ဘိက္ခုနီဆိုပြီးတော့နှမျိုးစလုံးကိုလက်ခံခဲ့တယ်ဆိုတာရှေးဟောင်းဗုဒ္ဓဘာသာကျမ်းတွေမှာဖော်ပြထားတာတွေ့နိုင်တယ်လို့ဒီဘိက္ခုနီတွေကမိန့်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်လောက်အထိဘိက္ခုနီသာသနာထွန်းကားခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အထူးသဖြင့်ထေရဝါဒဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတည်သာသနာပြောက်ကွယ်သွားခဲ့တာ
ပါ။ When I was a young person then entering into Buddhism the situation was
အရှင်ဘုရားကငယ်ဘဝမှာပဲဗုဒ္ဓဘာသာနဲ့ဝင်ခဲ့တာပါအဲ့ချိန်တုန်းကထေရဝါဒဗုဒ္ဓဘာသာမှာဘိက္ခုနီဆိုတာမရှိသလောက်ပါပဲတောင်နဲ့တောင်အာရှနိုင်ငံတွေမှာထေရဝါဒလမ်းစဉ်တွေအညီကျင့်ကြံတဲ့အမျိုးသမီးဘိက္ခုနီတချို့ရှိပေမဲ့သူတို့ဟာအရှေ့အာရှဗုဒ္ဓဘာသာလမ်းစဉ်ကိုယူပြီးတော့ဘိက္ခုနီယဟန်ခံကြတာပါသူတို့အတွက်ဘိက္ခုနီယဟန်အဖြစ်ခံယူဖို့ကအဲ့ဒီအချိန်မှာအဲ့ဒီနည်းပဲရှိပါတယ်ထို့ကြောင့်1996ခုနှစ်နဲ့1998ခုနှစ်တွေမှာသီရိလင်္ကာအိန္ဒိယနဲ့တခြားနိုင်ငံတွေကအမျိုးသမီးအတော်များများဟာဘိက္ခုနီယဟန်ဝတ်ချင်တဲ့ဆိုရင်အရှေ့အာရှဗုဒ္ဓဘာသာလမ်းစဉ်နဲ့အညီသာဝတ်ကြရပါတယ်။အဲ့ဒီလိုဝတ်ဖို့အတွက်အိန္ဒိယနိုင်ငံကိုသွားကြရတာပါ။1998ခုနှစ်မှာမှသီရိလင်္ကာနိုင်ငံမှာထေရဝါဒလမ်းစဉ်နဲ့အညီဘိက္ခုနီယဟန်ဝတ်ခွင့်ပြန်လည်ရရှိလာခဲ့ပါတယ်။ဒီလိုခွင့်ပြုချက်ရလာခဲ့ပြီးတဲ့နောက် 2002 နဲ့ 2003 ခုနှစ်ကာလတွေမှာထိုင်းမြန်မာဗီယက်နမ်စတဲ့အရှေ့တောင်အာရှနိုင်ငံတွေကဘိက္ခုနီယဟန်ဝတ်ကျင်ကြတဲ့အမျိုးသမီးတွေဟာသီရိလင်္ကာနိုင်ငံကိုသွားရောက်ပြီးယဟန်ခံကြရပါတယ်။ဘိက္ခုနီဘုံဝခံယူဖို့ဆုံးဖြတ်ထားတဲ့အရှင်ဓမ္မန္တကြလည်းအဲ့ဒီအချိန်ကတာမန်အမျိုးသမီးချက်ဆူမန်ကဘီစင်းဘုံဝနဲ့2000ခုနှစ်မှာသီရိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နောက်နှစ်နှစ်အကြာ2003ခုနှစ်မှာသူဟာထိုင်းနိုင်ငံမှာပထမဆုံးဘိက္ခုနီယဟန်ဖြစ်လာပါတယ်။ဒါပေမဲ့ဒီပေါ်တုံ့ပြန်မှုတွေကတော့ပြင်းထန်ခဲ့တာပါ။သတင်းစာတစ်ခုကသူ့ရဲ့အကြောင်းကိုနှစ်လလောက်ရေးသားဖော်ပြခဲ့တယ်လို့အစိုးမြင့်တုံ့ပြန်မှုတွေအများပြားရှိခဲ့တယ်လို့အရှင်တမန္တန္တကသူ့ရဲ့အတွေ့အကြုံကိုမိန့်ပါတယ်။ဘုရားဖျားရှင်လက်ထက်ကဘိက္ခုယဟန်ဘိက္ခုနီယဟန်မဥပဒကတကဥပတိကမတကမဆိုပြီးလေးမျိုးရှိခဲ့ပေမဲ့ထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့သူ့ရဲ့မွေးရမည်ထိုင်းနိုင်ငံမှာကတော့အမျိုးသမီးတွေဘိက္ခုနီယဟန်ခံခွင့်ညစ်ပယ်ခံရတော့မယ်လို့အရှင်တမန္တန္တကမိန့်ပါတယ်။
Women do not have role model.
အမျိုးသမီးတွေအတွက်ကဘာသာရေးမှာသူတို့စံထားနိုင်တဲ့သူမရှိဘဲနဲ့ဖြစ်နေပါတယ်။တကယ်တော့ဒီလိုရှိဖို့ကအင်မတန်ကိုအရေးကြီးပါတယ်။ထိုင်းနိုင်ငံမှာတန်ခါအဖွဲ့အစည်းကို Council of Elders လို့ခေါ်တဲ့တက်ကြီးဝါကြီးများအဖွဲ့ကအဓိကထိန်းချုပ်တာဖြစ်ပြီးဒီအဖွဲ့ရဲ့အဆုံးအဖြတ်ကိုပဲအားလုံးကခံယူကြရတာဖြစ်တယ်လို့လည်းသူကမိန့်ပါတယ်
။ When we were ordained, this Council of Eldersmade a pronouncement
ယဟန်မာဖြစ်ခံယူတာကိုတော့ဒီတက်ကြီးဝါကြီးကောင်စီကလက်မခံဘူးလို့ထုတ်ပြန်ပါတယ်ဒီလိုလက်မခံတဲ့အတွက်အစိုးရကလည်းအတိမှန်မပြုပါဘူးထိုင်းနိုင်ငံမှာ1928ခုနှစ်ကစလို့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုယဟန်တန်ခါတွေကယဟန်တက်ခွင့်မပြုရဘူးလို့တန်ခါကောင်စီကတားမြစ်ထားတာပါဒါကြောင့်ထိုင်းနိုင်ငံမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီယဟန်ဝတ်ခွင့်ရဖို့ခက်ခဲခက်ခဲကြိုးပမ်းကြရပါတယ်အတားအဆီးခက်ခဲတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအတွက်ထိုင်းမျိုးသမီးတွေကြိုးပမ်းနေတာကိုကိုယ်တိုင်တွေ့ခဲ့ရတဲ့ဘိက္ခုနီမဟာမိတ်အဖွဲ့ Alliance of Bhikkhunis ကိုတည်ထောင်ခဲ့သူ Susan Pembroke ကအခုလိုပြောပြပါဗျာ
But when I met them, I was stunned at the situation in Thailand.
သူတို့နဲ့တွေ့တဲ့အချိန်ထိုင်းနိုင်ငံကအခြေအနေကိုသိရတဲ့အခါမှာမယုံနိုင်လောက်အောင်ဖြစ်ခဲ့ပါလေ။ဘေကူတီသာသနာပြန်လည်ထွန်းကားဖို့သူတို့ဘလောက်တောင်ကြိုးစားနေကြရလဲဆိုတာကိုကျွန်မစတင်လာခဲ့ရပါလေ။ထိုင်းဘေကူနီတော်တော်များများကအသိမကြခင်ကမှဘေကူနီယဟန်ဝေခွင့်ရထားတဲ့သူတွေဖြစ်ပါလေ။ထိုင်းနိုင်ငံမှာဘေကူနီယဟန်ပေါင်ကိုဝင်နေဆိုတဲ့ကိစ္စကအခုမှအစပြုံးနေခြင်းဖြစ်ပါလေ။အခုတော့တင်းမာမှုတွေလည်းရှိနေစေပါ
။ဘေကူနီသာသနာပြန်ပွားရေးကြိုးပမ်းသူတွေအတွက်သူတို့နေထိုင်တဲ့နေရာဒေသပေါ်မှာမူတည်ပြီးအခက်အခဲတွေကြုံကြရတာကိုတွေ့ရတယ်လို့သူကပြောပြပါဗျ။သူပထမဆုံးတွေ့ခဲ့တဲ့ဘေကုနီယဟန်အေယာခေမာကတော့ဩဇာရှိန်ဝါကြီးရဲ့ဘေကုနီတပါဖြစ်ပြီးဂျာမနီနိုင်ငံမှာတရားစခန်းတစ်ခုဖွင့်ထားတယ်လို့သတိလင်္ကာနိုင်ငံမှာလည်းသီလရှင်ကြောင်တစ်ကြောင်ကိုဖွင့်ထားတဲ့သူပါ။အမျိုးသမီးတွေဘေကုနီယဟန်ဝတ္တာကိုကူညီပေးတဲ့နိုင်ငံတကာအဖွဲ့အစည်းစက်ကြာတီတာကိုတည်ထောင်ခဲ့တဲ့သူတွေထဲမှာလည်းထင်ရှားတဲ့ဘေကုနီတပါအဖြစ်ပါဝင်ပါတယ်။ဒီလိုဩဇာရှိန်ဝါကြီးမာတဲ့အများကြီးညိုလေးစားထောက်ခံတဲ့ဘိက္ခုနီတို့ရှိတယ်လို့တချိန်တည်းမှာလည်းဘိက္ခုနီအဖြစ်ခက်ခက်ခဲခဲရက်တည်နေရတဲ့ထန်းနယ်ကအမျိုးသမီးတွေကိုတွေ့ရတဲ့အခါမှာသူ့အတွက်ကတော့မယုံနိုင်စရာအခြေအနေစဉ်းစားစရာတွေဖြစ်ခဲ့ရတယ်လို့ဆူဇန်ဖန်ဘရုကပြောပါတယ်
။ People who call themselves Buddhists
ကိုကိုကိုဗုဒ္ဓဘာသာဝင်မှလို့ပြောနေတဲ့သူတွေအနေနဲ့ဒီလိုအခြေအနေမျိုးကိုဘယ်လိုများလက်ခံထားကြတာလဲ။ဘုရားရဲ့လမ်းစဉ်ရည်ရွယ်ချက်ကိုသူတို့မှားယွင်းကောက်ယူနေတယ်ဆိုတာကိုမသိကြတော့ဘူးလား
ဆူဇန်ဖန်ဘရုကအခုလိုမင်းကွန်းထုတ်ပေးမယ်လို့လဲပိကုနီသာသနာကိုလက်မခံတဲ့သူတွေကလည်းအများအပြားရှိနေစေပါဒီလိုလက်မခံကြတဲ့သူတွေအများစုရှိနေတဲ့နိုင်ငံတွေမှာအမျိုးသမီးတွေအနေနဲ့ပိကုနီသာသနာထွန်းကားရေးဘယ်လိုဆက်ပြီးတော့ရုန်းကန်နေကြရလဲတာမန်ပုထုရှင်လူသားတွေကြားမှာရောပိကုနီယဟန်မာတွေအပေါ်မှာအားပေးထောက်ခံမှုဘယ်လိုရှိလဲပိကုနီသာသနာထွန်းကားရေးကြိုးပမ်းနေသူတွေရဲ့ရည်ရွယ်ချက်အနာဂတ်မြန်မာချက်တွေအကောင့်ထဲပေါ်ဖို့နှိစက်လာပြီလားအလားလာဘလို့ရှိနေတယ်ဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားပါမယ်အချိန်ကန့်သက်ကြောင့်ဒီသတင်းပတ်အစီအစဉ်ကိုတော့ဒီမှာပဲရနာဝင်ပြုပါရှင်ကျမခင်ဗျူချူပါရှင်
ဘေကူနီသာသနာပြန်လဲထွန်းကားရေးနဲ့ပတ်သက်ပြီးတော့ကျူပန်းနေတာအနေနဲ့ပတ်သက်ပြီးတော့ဒီတပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေတင်ဆက်သွားတာပါအခန်းဆက်တင်ဆက်မှာဖြစ်တဲ့အတွက်ရှေ့ပတ်ဒီမှာလည်းစောင့်မျှော်နားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတကူကဆိုလို့ရှိရင်တော့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတပတ်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုတားဆီးရေးဆောင်ရွက်ရမှာနိုင်ငံရေးအရာဦးစားပေးလှုပ်ဆောင်နေတာတွေရှိတယ်လို့ပညာရှင်တချို့ကထောက်ပြထားတာတွေလိုအပ်တဲ့နေရာကိုစစ်ဆေးဖို့စစ်ဆေးတပ်ကကျန်းမာရေးဝန်ထမ်းတွေဆီလွတ်သွားမယ်ဆိုတဲ့အကြောင်းအရာတွေစတဲ့အကြောင်းအရာတွေကိုကိုအောင်အောင်ကတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကူးစက်မှုတရက်ကို၈သိန်းကျော်ရှိလာချိန်မှာပဲဒီရောဂါကူးစက်မှုကိုတားဆီးဖို့သမ္မတဂျိုးဘိုက်ဒန်ဆွေးနွေးကကြိုးစားနေပါတယ်။တကယ်ကတော့အခုလိုကူးစက်မြန်တဲ့ Omicron မျိုးကွဲသစ်မပေါ်ခင်ကတည်းကကိုဗစ်ကာကွယ်ဆေးထိုးသူတွေပိုများလာဖို့သမ္မတဘိုင်ဒန်ရဲ့ကြိုးပမ်းအားထုတ်မှုကလည်းအတားဆီးတွေနဲ့ကြုံခဲ့တာပါ။ American ရဲ့ကိုဗစ်အပေါ်ရှုမြင်သုံးသပ်ပုံဟာသူတို့ထောက်ခံတဲ့နိုင်ငံရေးပါတီတွေရက်တီချက်တွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။ Arizona ပြည်နယ်ပြည်သူ့ကျန်းမာရေးအသင်းအမှုဆောင်ဒါရိုက်တာ Will Hambell က
Yeah, there are different states around the country and the states that used
ba sa taw sai night club တွေကိုဝင်မယ်ဆိုရင်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြရပါတယ်အဲ့ဒီပြည်နယ်တွေမှာကူးစက်မှုရှိရင်လည်းအလင်းအမြန်ကင်တွဲထိန်းချုပ်နိုင်ပါတယ် Arizona လို့ကာကွယ်ဆေးထိုးနှုန်းမများတဲ့ပြည်နယ်တွေမှာတော့ဘယ်နေရာသွားသွားဘာမှပြเสียမလို့တာကြောင့်ယောဂါကူးစက်ခံရသူတွေကိုကြည့်မယ်ဆိုရင်ကာကွယ်ဆေးမထိုးထားသူတွေများပြီးသူတို့တွေဟာဆေးရုံတက်ကုသရဖို့လိုအပ်မှာဖြစ်တယ်လို့အသက်ဆုံးရှုံးဖို့လည်းပိုပြီးနှီးဆက်ပါတယ်
။အမေရိကန်ပြည်နယ်မှာဆိုရင် Omicron ကြောင့်မကြုံဘူးလို့အောင်ကူးစက်မှုများနေတာပါ။ပြည်နယ်ရဲ့အကြီးဆုံးဆေးရုံမှာဆိုရင်လည်းလေးပုံသုံးပုံဟာ COVID လူနာတွေဖြစ်ကြပြီးတော့အဲ့ဒီထဲက90ရာခိုင်နှုန်းဟာကာကွယ်ဆေးထိုးမထားသူတွေဖြစ်ပါတယ်။
In the United States, unlike I think most
Republican တွေကနှာခေါင်းစီးတက်တာကိုဆန့်ကျင်ပြီးအစိုးရရဲ့ COVID တားဆီးရေးဆောင်ရွက်ချက်တွေကိုလည်းလက်မခံပါဘူး။ကာကွယ်ဆေးထိုးဖို့ကိုလည်းဆန့်ကျင်ကြတယ်လို့ကျောင်းတွေမှာနှာခေါင်းစီးတက်တာကိုလည်းကန့်ကွက်ကြပါတယ်။ ဒီမိုကရက်တွေဘယ်ပါတီမှမမပါကြသူတွေကတော့ Republican တွေနဲ့ဆန့်ကျင်ဘက်ပါ
သမရာဟောင်းဒိုနယ်ထရမ့်အပါအဝင် Republican ခေါင်းဆောင်တချို့ကတော့ COVID ကာကွယ်ဆေးထိုးထားကြပါတယ်အစောပိုင်းနှုန်းက COVID စီးမျဉ်းစီးကံတွေလိုက်နာဖို့သူတို့ထဲကတချို့ဟာတွန်းဆုတ်နေခဲ့ကြပါတယ်မကြသေးခင်ကလူလူတွေ့ဆုံပွဲအတွင်း Trump ကသူဟာ COVID အဖြစ်ကာကွယ်ဆေးထိုးထားကြောင်းပြောဆိုတဲ့အခါမှာအောက်ကပရိသတ်ရဲ့လောင်ပြောင်မှုနဲ့ကြုံခဲ့ရပါသေးတယ်ခင်ဗျာအမေရိကန်ဆိုရကကိုဗစ်ရောဂါကူးစက်မှုထိန်းချုပ်ဖို့ကြိုးစားလာတာမှာကိုဗတာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာပူလေးတွေကိုတိုးချဲ့ထပ်မံဝေငှသွားမှာဖြစ်တယ်လို့သူနာပြုအင်အားလိုအပ်နေတဲ့နေရာတွေကိုလည်းဆစ်ဆေးတက်ကစစ်ဖက်ကျန်းမာရေးဝန်ထမ်းတွေဆီလို့ပြီးသွားမှာဖြစ်တယ်လို့ပြောပါရတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအိမ်မှာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာတန်းတထောင်ထိနှစ်ဆတိုးမှယူပြီးတော့နိုင်ငံတော်ဝန်ဖြည့်မှုပေးသွားမယ်လို့ပြောပါရတယ်။ဒါ့အပြင်ကာကွယ်ရမှာပူထီရောက်တဲ့N95 နှာခေါင်းဆီးတွေလည်းဝင်ငှပြီးတော့မှာပါကိုဗစ် Omicron ကူးစက်မှုကြောင့်ဝန်ထမ်းအားမမျှဖြစ်နေတဲ့နိုင်ငံတော်ဝန်ကဆေးရုံတွေကိုလည်းအမေရိကန်ဆေးတပ်ဖွဲ့ဝင်တထောင်အထိဆေးလုအကူအညီပေးတော့မှာဖြစ်တယ်လို့ပြောပါရယ်ကိုဗစ်ကူးစက်မှုကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းအိမ်မှာပဲတီးခြားခွဲနေရတာကြောင့်ဆေးရုံဆေးခန်းတွေမှာဆရာဝန်သူနာပြုအင်အားအလုံးအလောက်မရှိဖြစ်နေတာပါသမ္မတဂျိုးဘိုင်ဒန်က
Next deployment of 6 additional federal
နောက်ထပ်ဆေးတပ်တဖွဲ့ဝင်120လောက်ပါတယ်ဖွဲ့6ဖွဲ့ဝင်ကိုဗစ်ကူးစက်မှုတန်းကြီးကြပ်ခံနေရတဲ့မီရှိဂန်နယူးယောက်နယူးဂျာစီအိုဟိုင်းယိုးနဲ့ရော့ဒ်အိုင်လန်ပြည်နယ်တွေကိုဆေးလွတ်သွားပါမယ်
ပြည်ထောင်စုအစိုးရရဲ့အခုလိုအစီအစဉ်ပြင်ပြည်내အစိုးရတွေကလည်းလိုအပ်တဲ့နေရာတွေကိုဆီလွတ်ဖို့ပြည်ရင်းကာကွယ်ရေးအရင်တပ်ဖွဲ့ဝင်တွေကိုအခုသူနာပြုတနန်းတွေပေးနေပါတယ်ဝစ်စကွန်ဆင်ပြည်နယ်မှာဆိုရင်လွန်ခဲ့တဲ့သတင်းပတ်ကတပ်ဖွဲ့ဝင်50လောက်ကိုတပ်ကြီးဆောက်ရှောက်ရေးဂေယာတွေကိုဆီလွတ်ခဲ့ပါတယ်နောက်ထပ်တပ်ဖွဲ့ဝင်80လောက်လည်းတနန်းနှစ်ပတ်တက်ပြီးရင်ဇန်နဝါရီလကမှလိုအပ်တဲ့နေရာတွေကိုဆီလွတ်မှာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေကိုအခုလိုလိုအပ်တဲ့နေရာတွေကိုလွှတ်ပေးတဲ့အတွက်အဲ့ဒီနေရာတွေမှာလူနာတွေပိုလက်ခံကုသပေးနိုင်ဖို့မျှော်လင့်ထားတာပါ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Tony Evers က
Initially planning on 200 National Guard
ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်200လောက်အကူတူနာပြုတင်းတန်းတွေတက်နိုင်အောင်စီစဉ်နေပါတယ်ဖေဖော်ဝါရီလအကုန်လောက်မှာအဲ့ဒီ200လုံးကိုလိုအပ်တဲ့နေရာတွေစီဆေးလွတ်နိုင်မယ်လို့ယုံကြည်ပါတယ်
အမေရိကန်တဝန်းကဆေးရုံတွေမှာကိုဗစ်ကူးစက်ခံရသူလူနာတွေအများပြားရှိပေမဲ့ကာကွယ်ဆေးထိုးထားသူတွေလည်းများတာကြောင့်ကက်ရောဂါစကားစားကာလလောက်အပြင်းထန်ဖြစ်တဲ့သူအရေအတွက်တော့မများဘူးလို့ဆရာဝန်တွေကပြောပါတယ်ကာကွယ်ဆေးထိုးထားပြီးသားကိုဗစ်ကူးစက်ခံရသူတွေမှာရောဂါတန်ကိုသိပ်မခံစားရသလိုအသက်ရှူဆက်ကုစရာမလိုဘူးလို့လည်းဆိုပါတယ်ဘော့စတန်မြို့ကဆစ်ဆေးရုံမှာတက်ရောက်နေသူစစ်ပြန်ကိုဗစ်လူနာတဦးဖြစ်တဲ့ရောဘတ်ဟန်ဒါဆန်က
ဆိုတော့ဒါကြဘာမှမဖြစ်ဘူးလို့ထင်နေပေမဲ့သူတို့ကကျွန်တော်အခြေအနေမကောင်းဘူးလို့ပြောတာကြားတော့ထူးဆန်းနေပါတယ
်။ Omicron COVID ဟာကူးစက်မှုမြန်လာကြောင်းကာကွယ်ဆေးထိုးထားပြီးပေမဲ့လည်းပေါ့ပေါ့ဆဆမနေတဲ့ကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။စစ်ဆေးရုံသူနာပြုမန်နေဂျာတူဖြစ်တဲ့နီယမ်ဒယ်လီက
So I think people just need to remain vigilant. I mean hand washing.
အလုံးသတိရှိဖို့လိုတယ်ထင်ပါတယ်။အဓိကကတော့လက်ဆေးဖို့လိုပါတယ်။နှာခေါင်းဆီးလည်းတတ်ရပါမယ်။ပြီးတော့လူအုပ်စုကိုလည်းရှောင်ရပါမယ်။အဲ့ဒီလူတွေထဲမှာဘယ်သူကကာကွယ်ဆေးထိုးထားလဲထိုးမထားလဲဆိုတာကိုမသိသလိုကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရံရှောင်ရံအချက်တွေကိုဘယ်လောက်လိုက်နာနေသလဲဆိုတာကိုလည်းမသိနိုင်ပါဘူး။
သမရဘိုက်ဒန်ကတော့ကက်ယောဂအဆုံးသတ်နိုင်ဖို့ဆိုရင်ဘလိုနိုင်ငံရေးယုံကြည်ချက်ပဲရှိရှိဘဲပါတီအဖွဲ့အစည်းကိုပဲထောက်ခံအားလုံးကတာဝန်ယူမှုကိုစီနဲ့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်။တူးချင်းရဲ့ဆုံးဖြတ်ချက်ဟာကိုနေထိုင်ရလူမှုအတိုင်းဝိုင်းနိုင်ငံတစ်ခုလုံးအပေါ်လဲရိုက်ခတ်မှုရှိကြောင်းထပ်မံသတိပေးသွားပါရခင်ဗျာ။
တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာစနေနေ့မနေ့ဖက် VOA ရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်တို့ VOA ရဲ့အတန်လွင်ဌာနကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့ရေးသားရမယ့် email လိပ်စာက burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်အခုဆက်လက်နာတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ရန်ကုန်မြို့ကစစ်ရေးပင်ဆုံးပြီတဲ့အထူးထားတဲ့အကြောင်းဇလဗေဒပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးတော့တင်ပြပေးပါပါဆရာခုရန်ကုန်မြို့မှာဆိုလို့ရှိရင်ဆက်ရည်ပင်တုံးသူတွေအများများနေတယ်ပေါ့နော်။ဘာလို့လဲဆိုတော့ရေကအဆိုးရပေးတဲ့ရေပင်မလုံမလောက်ဖြစ်နေတော့ဆက်ရည်ပင်တွေတုံးကြပါတယ်။ ဒီတော့ဒီဆက်ရည်တွင်နေတုံးတဲ့သူတွေတတိထားတဲ့နာလေးတွေအချမ်းပြင်းပထမဆုံးစပြောပြပေးပါဆရာ
။ဟုတ်ကဲ့ရန်ကုန်မြို့ကတော့စစ်ရည်တွင်တုံးတာကအစနစတုံးစမကောက်မြို့နေအတီးကြီးမှာတုံးတဲ့လူတွေဒါအများတယ်။ရေထုတ်တာကြီးများလာတယ်။ရေထွက်နှုံးနေလည်းများလာတယ်။ဘာလို့များလာလဲဆိုတော့ဒီဘက်ကစ်ဒီမှာရေထုတ်အားကောင်းတဲ့ပန့်မျိုးကြီးအများကြီးပေါ်လာတော့အဲ့ဒါတွေသုံးပြီးတော့လူလဲထုတ်ငါလဲထုတ်ဆိုတော့နှစ်ကာလကြာလာတော့အိမ်ဒီမှာရှိတဲ့ရေတွင်းဒီမှာဝါတာလေဗယ်ကြီးကျလာတယ်အရေအတွက်တွင်းရေအတွက်များများအနေကျလာရင်ဇုံနီးနေနဲ့ seriously affect ဖြစ်တယ
်ဟုတ်ကဲ့ပါဆရာ
အဲ့ဒီအကြောင်းကြီးရှိလာတယ်ပေါ့
ဟုတ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဘယ်နေရာမှာများဒီလိုရေမျက်နှာပြင်နှိမ့်ကြရတာအများကြီးကြုံရတယ်ဆရာ
ဟုတ်ကဲ့အဲ့လိုမျိုးဝတ်တယ်လေဘယ်ကိုကြတာဟုတ်တိတိတာတာနဲ့အများများမြန်မာဖြစ်နိုင်တဲ့နေရာတွေဖြစ်နေတဲ့နေရာတွေကတော့ရန်ကုန်မြို့နောက်ဘက်ခြမ်းနဲ့ရန်ကုန်မြို့တောင်ဘက်ခြမ်းဒေါင်းတောင်းအေရီယာနဲ့ကျွန်တော်တို့လုံကြီးမြလိုင်းစမ်းကြောင်းအနေပြီးတော့ up to the ရွှေပြည်သာအင်းစိန်ပေါ့အဲ့ဒီတီပဲအဲ့ဒီဘက်တွေကတော်တော်လေးထိခိုက်မဲ့နေရာတွေပဲကျွန်တော်အတီးတယောက်တမိုင်းမှာဆိုရင်ဝတ်တယ်လေဘယ်ဟာ1995ခုကတူထတာဆယ်ပြီဟာ2021မှာ water level ပြီ40ထိရောက်သွားတယ
်။ဟုတ်ကဲ့
။အေ
းဆက်ဒါမျိုးပေါ့နော်နှစ်အစိတ်လောက်တည်းမှာဒီရေမျက်နှာပြင်ကမြေအောက်ရေရဲ့မျက်နှာပြင်ကပေဟိုအစိတ်30လောက်ကျသွားတယ်ဆိုတော့လေအဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဆရာပေါ့နော်တကယ်တမ်းဟိုတိတိတသာထိခိုက်နေတဲ့နေရာမျိုးများဆရာပြောနိုင်ပါမလား
။အဲရှိပါသေးတယ်ကျွန်တော်လည်းကံအားလျော်စွာကျွန်တော်အတိမိတ်ရေရဆက်တွေ့လို့ကျွန်တော်သူ့အိမ်မှာသူကလည်းဒီလိုဖြစ်မှန်းကာကနာနာမသိဘူးကျွန်တော်လည်းတွေ့တော့ဖြစ်နေပြောပြတော့သမိုင်းမှာဖြစ်နေတယ်အတိတိကျကျ quantitative information ပေါ့တိတိကျကျကင်ကနာနေသူ့အိမ်မှာရေတိုင်းခိုင်းတော့ကျွန်တော်တိုင်းခိုင်းတော့တိုင်းတော့ water delivery record ရတယ်2021မှာပြီ40ဖြစ်သွားတယ်အိမ်မှာလေသူအိမ်နာမှာအဲ့ဒီရေကြတဲ့မြေကြီးကဂျွန်လိုက်လာတယ်။ပြီးသူ့ရဲ့အောက်ကြတော့အဲ့ဒီစပိုင်ကစတင်းဖြစ်သွားကျုံသွားတယ်။ကျုံသွားတော့မြေလောကဂျွန်နေတာတယ်။အဲ့ဒါကို ground settlement ခေါ်တယ်။အဲ့ဒီလိုပဲမြေပေါ်မှာရှိတဲ့အဆောက်အဦကပါလိုက်ပြီးတော့ဂျွန်လိုက်လာတယ်။ဒါကို building settlement လို့ခေါ်တယ်။အဲ့ဒီမှာဘာတွေ့တွေ့လဲဆိုတော့သူရေတွင်းနဲ့ပြေးစီဘီအတွင်းမှာရှိတဲ့အိမ်ဝင်အတွက်တကားပေါင်းနှိမ့်လာတကားပေါင်းနှိမ့်လာတာကိုသင်သူပြီးတော့သူ9နှစ်ကျော်9နှစ်လောက်မှသူသိတယ်ကြာလာတော့တကားကြာလာတော့နောက်ဆုံးတစ်နှစ်မှာနောက်ဆုံးအခုဒီ2020ဒီဆိုတော့တကားကိုမပြီးတော့ပြိမ်မှရတယ်သူကသူတွင်းနဲ့စတူတဲ့ချိန်နဲ့တကားပေါင်းလေးကိုသူကအမတ်ပညာလေးလုတ်ထားတယ်ဗျပေတိုက်ခိုင်းလိုက်တော့လက်မဝဲရှိတယ်ဗျအဲ့တော့ဆူလိုတာ
ဟုတ်ကဲ့ဆူလိုတာဆရာအဲ့ဒါဆိုလို့ရှင်ဒီလိုမျိုးဒီနှစ်ပေါင်းအစိတ်ပန်းလောက်မှာဒီလက်မဝဲလောက်ကိုကျွန်ကြတဲ့သဘောမျိုးပေါ့နော
် yes နေ့တည်းမှာလက်မဝဲကျွန်ကြသွားတယ
်ဟုတ်ကဲ့ဆရာဆိုတော့ဒါမျိုးမြေရောက်ရဲ့ဒီဟိုမျက်နှာပြင်နှိမ့်ကြတဲ့ဥစ္စာဟာအခုလိုမျိုးပေါ့နော်အိမ်တွေမှာဗာထိကြိုက်ုံနေမကောက်တခြားဘယ်နေရာတွေမှာဗာထိကြိုက်နိုင်ပါသေးလဲဆရာ
အဲအဲ့ဒီအိမ်ဝင်းကျင်ကမြေသားတွေ string gate ဖြစ်တဲ့ကျွန်းလာမယ်နှိမ့်လာမယ် level ကြီးကျလာမယ်အဲ့ဒီနေရာတွေကဘယ်လိုတွေမှာတည်တယ်ဆိုမိုးတွင်းနေမှာတည်တာလာမယ်ရည်ရည်အိုင်းနေတော့ရင်းစီးတော့ဘူးဒီနေရာတွေကဒါနှိမ့်သွားတဲ့နေရာတွေဆိုတော့ကိုကဒီ site လို့လုပ်ရတယ်ဒါတည်ကြရဆိုတာဒီရည်ရည်အီးနေမယ်အဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးပါဝင်ခြင်းဟာရည်တွင်းတွေတရက်ကွက်လုံးမှာတွင်းရည်တွေများလို့ရှိရင်မြေကျွန်းတာပေါ့စင်ကိုပြလာနိုင်တယ်အဲ့ဒါမျိုးတွေကငလီနေပါကြီးလှုပ်ခဲ့တော့တတိထားမှာပေါ့
ဆိုတော့ဒီရန်ကုန်မြို့ရဲ့ပေါ့နော်ဟိုအခုဆရာပြောတာတမိုင်းနေရာပေါ့နော်တခြားဘယ်နေရာတွေမှာဒါမျိုးပေါ့နော်မြေကျွန်းနဲ့ပြီးတော့ဒီစင်ကိုတွေဖြစ်တဲ့အဲ့မှာငငယ်လှုပ်လာလို့ရှင်အန်ဒီရရှိနိုင်တဲ့နေရာလေးတွေဘယ်နေရာတွေလဲပြောပြပေးပါရှင
်အေးဘယ်နေရာလဲဆိုကျွန်တော်တို့ရန်ကုန်ဒေါင်းတောင်း6မြို့နေနောက်တစ်ခါက ကျွန်တော်အလုံးတခင်မြတ်ပန်းချံဘက်ကနေပြီးတော့ကြီးမြင့်နိုင်မရင်အောင်လမ်းအောက်ဖက်ချမ်းကြီးသာမြေရန်ကုန်တောင်တောင်းကနေပြီးတော့ဒီဘက်ရှိပြီးသားတောက်ကြီးဆိုရင်ကျွန်တော်ချင်းနေမြို့နယ်ပေါင်းရှစ်မြို့နယ်ကိုးမြို့နယ်မကဘူးဗျအဲ့ဒီနေရာတွေကအလူရည်တွင်းဒိန်များတယ်ရေထုတ်တာများတယ်တွင်းရည်တွေများတယ်လူရည်ရဲ့သူကုန်းလန်းတိတ်ဖို့ဆိုရင်ကာလန်ဒီနဲ့ပါရလာရရဲ့ဒီရရဲ့လေလုတ်ဒီရလေမြားရဲ့အဲ့လိုနေထားရရှိတဲ့နေရာဒီမှာငလင်းလှုပ်လို့ရှိရင်ပို့ပြီးတော့တရိထားရတာပေါ့
အခုလုံမျိုးပေါ့နော်မြေရောက်ရေကိုပေါ့နော်မထိန်သိမ်းမဲနဲ့ဆက်ပြီးတော့ဟိုတူးနေမယ်ဆိုလို့ရှင်ဟိုငရင်နေပါလေလှုပ်တယ်ဆိုလို့ရှင်အန်တရရှိတော့ဆိုတော့ဒီအန်တရကိုကာကွယ်ဖို့အတွက်ကိုဘာတွေလုပ်နိုင်ပါလဲဆရာပြောပြပေးပါဦ
းဒီဒီအန်တရကိုကာကွယ်ဖို့အတွက်ကျွန်တော်တို့သုံးဝင်းဆိုင်ပေါ့အစိုးရရဲ့ရည်တွင်တူတဲ့လူရဲ့ရည်တွင်သုံးဆွဲတဲ့လူရဲ့အဲ့ဒီသုံးသုံးပလေအစွားလေစီစနစ်ဒီစီမင်းစည်းကမ်းတွေဥပဒေတွေချပြီးတူတဲ့လူရဲ့အဲ့ဒီစီမင်းစည်းကမ်းအတိုင်းလိုက်တူသုံးတဲ့လူရဲ့တတ်မှတ်ထားတဲ့စီစနစ်တွေနဲ့ပဲထုတ်ယူသုံးနော်မတ်တမ်းမရာတွေထားနောက်တခါရည်ထွက်ကိုတတ်မှတ်ထားတဲ့နှုံတိုင်းပဲထုတ်သူ့စီကိုစီနဲ့စနစ်တကျထုတ်မယ်ဆိုလို့ရှိရင်အတိုင်းတာတခုတည်းထိမ့်သိမ့်ပေါ်နိုင်မယ်ရန်ကုန်မြို့ကအဲ့ဒီလိုစီစနစ်မရှိဘဲနဲ့ထုတ်လာတာကညပြည့်စီတာတော်တော်ကြားလာပြီဆိုတော့နေနေလီယိုယွင်းနေပြီပေါ့ဗျာဒါကိုတတ်နိုင်အောင်ပညာရနဲ့အဋ္ဌဉာဏ်နဲ့အဋ္ဌတတိနဲ့ထိမ့်သိမ့်ရမှာပေါ့
ရန်ကုန်မြို့ကမြောက်ရင်တုံးဆက်မှုတွေနဲ့ပတ်သက်ပြီးတော့တတိထားခဲ့လာတယ်
ဒါခင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ VOA စနေနေ့မနက်ဖြန်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒေါခင်မျိုးသက်ကပဲသတင်းချင်းချုပ်တွေကိုဖတ်ကြားတင်ပြပါအောင်ခင်ဗျာ
အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုရုရှားချူကျော်လာရင်တုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့တောက်ကြံနေဆွေးနွေးပွဲအပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအထက်မှပြောကြားလိုက်ပါတယ်ယူကရိန်းနယ်စပ်မှာချထားတဲ့တပ်တွေကိုရုရှားဘက်ကပြန်ရုပ်သိမ်းဖို့အတွက်အနောက်နိုင်ငံတွေတောင်းဆိုနေချိန်မှာပဲရုရှားကတော့ဥရောပအရှိန်နဲ့အလဲပိုင်းမှာနေတိုးမဟာမိတ်အဖွဲ့လှုပ်ရှားမှုတွေရပ်တန့်ဖို့နဲ့ယူကရိန်းကိုနေတိုးအဖွဲ့နဲ့အဝင်မခံဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတို့ပထမဆုံးအကြိမ်ဖြစ်တဲ့တောက်ချန်နေ့ကတေဝန်အွန်လိုင်းတွေ့ဆုံရမှာတရုတ်နိုင်ငံရဲ့ဆေးရရချစ်ထွန်မှုတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။မိနစ်80ကြာဆွေးနွေးမှုမှာအချိန်တော်တော်များများကိုတရုတ်နိုင်ငံရဲ့အတွက်ဆွေးနွေးဖြစ်ခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာဖေဗရီလ7ရက်အာဏာသိမ်းခဲ့တဲ့အတွက်မြန်မာအစိုးရနဲ့လက်တွဲပြီးဆောင်ရွက်နေတဲ့သူတို့ရဲ့စီမံကိန်းတွေကိုရပ်ဆိုင်းတော့မယ်လို့ပြင်သစ်အခြေစိုက် Total Sunrise ကုမ္ပဏီနဲ့ American အခြေစိုက် Chevron ရေနံကုမ္ပဏီတို့ကနေကြေညာလိုက်ပါတယ်။ Total ကုမ္ပဏီကသူတို့ဟာမြန်မာနိုင်ငံမှာ February 6ရက်အာဏာသိမ်းမှုအစတည်းကရှုံချတယ်လို့ပြောပါတယ်။ Chevron ကလည်းမြန်မာနိုင်ငံလက်ရှိအခြေအနေကြောင့်ရတနာသဘာဝဓာတ်ငွေစီမံကိန်းအတွက်ပြန်လည်သုံးရမှာမူလအစီအစဉ်ထားတယ်လို့ဆက်လုပ်ဖို့မဖြစ်နိုင်တော့ဘူးလို့ပြောပါတယ်။88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းမင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်လှုပ်တော်ကိုစလဲဟောင်းတူဖြစ်သူထင်ရှားတဲ့ rap ဂီတသမားကိုဖြိုးစီရသူတို့ကိုစစ်ကောင်စီကတေတံချမှတ်လိုက်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ကဖတ်ကြားတင်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတန်လွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတန်နဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်ဘီကုနဲ့ဇူဘဲအယ်တာရဲ့ဖြစ်ပါတယ်။ဒီကနေ့နဲ့အတန်နဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 49နဲ့ VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့ဒီကနေ့စနေနေ့မနေ့ပဲအတန်နဲ့အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီ။နောက်တော့တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.